တရားဟောမှာလည်းဆိုလို့ရှိရင်တန်ရခန္ဓာဝါဒတန်ရပါဠိတော်မှာဒေဝဒဟသုတ်တံလို့သံဃာရနာတေမတိမြတ်ကြီးများနမိတ်ပေးခဲ့တဲ့သုတ်တံတစ်ခုရှိပါတယ်။အဲဒီသုတ်တံကိုပိသပံကရောင်းလို့ကိုပြည်လို့ဒီကနေ့မြတ်ဗုဒ္ဓဤဝါဒနဲ့ရှင်မင်းကျဲနှမျိုးတရားကောင်းခြင်းတက်ပြီးဟောပါမယ်။တရားကောင်းခြင်းကအနည်းငယ်ရှိပါလေဒါပေမဲ့လို့ဒီလိုတို့အောင်တဲ့တရားကောင်းခြင်းကမပြီးတဲ့တော့ဒါကိုပဲဥဒ္ဒင်္ဂသဘောတရားနဲ့မြတ်ဗုဒ္ဓဤဝါဒနဲ့ရှင်မင်းကျဲနှမျိုးဒီတုတ်တန်ကိုဒေသပေါင်းကြောင်းနဲ့နိုင်ယူခြင်းမျိုးရှိတဲ့အခါမှာမြတ်စွာဘုရားရဲ့အရှင်ဝါဒအနှစ်ချုပ်ကိုတည်ပြန်ရရမယ်။ပြီးရင်မြတ်စွာဘုရားဘာကိုချီးမွမ်းတယ်ဆိုတဲ့မြတ်စွာဘုရားရဲ့ချီးမွမ်းခြင်းနှစ်မျိုးနော်။တရားကဒီနေ့နှစ်ပိုင်းပေါ့နော်။ပထမတစ်ပိုင်းကမြတ်စွာဘုရားရဲ့ဝါဒကိုကိုယ်ပဲတဲ့မြတ်စွာဘုရားမှာဘာဝါဒရှိတယ်လဲလို့တစုံတစ်ယောက်ကမေးခဲ့တယ်ဆိုရင်ကိုပြန်ပြီးတော့ဖြေနိုင်မှာပေါ့နော်။ကိုကိုယ်တိုင်လည်းပဲတရားဟောခဲ့တဲ့တရားတွေအများကြီးပိဋကတ်၃ပုံဒုက္ကေအခင်း၅ရပ်ဓမ္မခန္ဓာအခင်း၁၀၄တောင်ရှိတာဆိုတော့မြတ်စွာဘုရားရဲ့ဝါဒကိုပြောပါဆိုရင်ယုတ်တိရဲ့တူတူတိတိနဲ့ဖြစ်အောင်ပြောတတ်ဖို့မလွယ်ဘူးနော်အဲ့တော့ဒီတရားကိုနားလိုက်လို့ရှိရင်တို့ကိုယ်ပွေတဲ့မြတ်စွာဘုရားဘာဝါဒရှိတယ်လဲဆိုတာကိုသိရမယ်ဒါတရားရဲ့ပထမပိုင်းပေါ့နောက်တရားရဲ့ဒုတိယပိုင်းမှာဘုရားဟာဘယ်လိုအခြေအနေမျိုးကိုချီးမွမ်းတော်မူသလဲမြတ်စွာဘုရားဘာကိုချီးမွမ်းတယ်လဲဆိုတာဒီနေရာမှာတော့မြတ်စွာဘုရားကနှစ်မျိုးချီးမွမ်းတယ်ဘုရားချီးမွမ်းခြင်းနှစ်မျိုးဟုတ်ရလားအတူကျွန်တော်ကဒေဝဒဟနိဂုံးတက္ကတန်ရဲ့ဒေဝဒဟနိဂုံးမှာရှင်သာရိပုတ္တရာကိုရောင်မြတ်ကြီးမြတ်စွာဘုရားရဲ့အလိုကြဟောပြတော်မူခဲ့တဲ့ဒီသေသနာတော်ကိုဒီဝါဒဟသုတ်တံလို့နာမည်ပြတ်မယ်ဆိုရင်လည်းဖြစ်ပါလေဟုတ်လားသို့တော်လည်းပဲတရားထဲမှာပါတဲ့အဓိပ္ပာယ်တွေကိုကောင်းစဉ်ထဲမှာထင်ဟပ်သိခြင်းလို့တရားကောင်းစဉ်ကိုဖြည်းဖြည်းဝေးဝေးပေးလိုက်တာဟုတ်လားမြတ်ဗုဒ္ဓဤဝါဒနဲ့ရှင်းမွန်းခြင်းနှစ်မျိုးတဲ့ဟုတ်လားဒါကိုဦးဇင်းတို့နားယူကြည့်နေကြရအောင်တရားမနာသေးခင်မှာမြတ်စွာဘုရားကိုရှိခိုးပူဇော်ကရောကြအောင်လို့ဒီတရားတော်ဘုမနာသေးခင်မဟောကြားသေးခင်မှာကျေးဇူးတော်ကုံတော်နဲ့လားရှိတဲ့အတိုင်းကသတ္တဝါအနန္တတို့ရဲ့ပုံမှန်အင်တိုင်းအကျဉ်းကြည်လင်တော်မူတဲ့မဟာကရုဏာကိုဤစေဟာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗေညုတမြံဒီဟုသောပညာကိုတို့မဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံမူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယူသိမြတ်လို့ရှိခိုးပူဇော်ကြအောင်လို့အလုံးလက်ဥကလေးတွေထားရကရုဏာတိတလဟရယံပညာပိသောတဝိဟတမောဟဓမ္မံတဏ္ဍာမရလောကကေသောဝိနေသုကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယံမဟာကရုဏာတော်ဖြင့်အိမြတော်စိနေလုံးလဲရှိတော်မူအောင်သေထတော်ပညာပိသောတဝိဟတမောဟဓမ္မံ ရဟတမေတိဟူသောအရာဝလင်းခြင်းဝိဇာတိဟူသောမိုက်မောင်းမှုဖြစ်ွားတော်မူ၏ထသောသံနရမရလောကကတောလူနှင့်မြတ်တတဝအနန္တတို့၏ကြောက်ထီတံတို့အလေးကလေးပြုရာတစုရီသောဆရာသခင်လည်းဖြစ်တော်မူဝါ၏ထသောဂတိဝိမုတ်တံဒီဝမနုဿံဒီရယာနိဧတတလေးဆံလာရအရှိငါတံတော်ဂတိတို့မှလည်းသူတစ်ပြင်ကင်းလွတ်တော်မူ၏ထသောသူကတံတတဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမျက်ရှုတော်မူပါ၏ထသောဗုဒ္ဓံသစ္စာလေးရက်တရားမြတ်ကိုလက်ပေါ်တင်ထံပဒမြားကဲ့သို့ပြတ်သားထင်ထင်သိမြင်ပြီးတပ်ဖျားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောမှုကိုတရားနာပုဂ္ဂိုလ်ခေါ်သို့ပြည့်ပြရမမှာမူယုံနာတရားဖြစ်ကြပါသောဘုရားတိတော်တို့သည်ဘုံဤဝနာမကာယဝစီမနောခြေသုံးလီသောတပနာမဖြင့်ဒုက္ခရေကျိုးလက်ဆုံးမူကရှိခိုးဥညွတ်ပါ၏မြတ်စွာဘုရားမြတ်ဗုဒ္ဓ၏ဝါဒနှင့်ရှင်းမွန်ခြင်းနှမျိုးတဲ့ဒီသုတ်တံကိုမြတ်စွာဘုရားတက္ကတိုင်ဒေဝဒဟနိဂုံးမှာသတင်းသုံးတော်မူခြင်းအခါကာလတုန်းကဒီသုတ်တံဒေသနာဖြစ်ပေါ်ပြီးတော်လာခဲ့တယ်ဒီသုတ်တံမှာဒေသပေါင်းသူတော်ကောင်းတို့ဦးဇင်းတို့စဉ်းစားကြရတယ်တွေးတောကြရတယ်အများကြီးပါတဲ့အတွက်ကြောင့်ဒီထဲကလေးအနဲ့ထားပြီးတော့လေးနဲ့တဲ့တရားတစ်ခုကိုစူးစမ်းလို့တဲ့စိတ်လေးနဲ့တဲ့တရားတစ်ခုကိုပေါ့ပေါ့ကလေးနားလို့နားလည်မှာမဟုတ်ဘူးဆိုတဲ့စိတ်နဲ့စူးစူးဆိုင်ဆိုင်တကယ့်ကိုပဲဒီတပ်ပေါင်းတော်ကောင်းတို့ကိုအာရုံစိုက်ပြီးတော့ဦးဇင်းတို့နားယူကြည့်ညိုကြစေခြင်းနဲ့เนาะမြတ်စွာဘုရားတာကိဝင်တို့ရဲ့တက္ကတိုင်ဒေဝဒဟနိဂုံးမှာပြတင်းသုံးတော်မူခြင်းခါကာလကျမ်းတော်တစုမြတ်စွာဘုရားကြီးကိုရောက်လာပြီးတော့ရှစ်ခိုးဥချရင်စိတ်သားတို့ဘယ်ကိစ္စလို့ငါရောက်လာကြတယ်လို့မြတ်စွာဘုရားကမေးတော့ဆရာတတိတော်တို့ပစ္စဘူမိအရက်ကိုသာသနာပြုကြွခြင်းပါလေဗျာသူတော်ကောင်းတရားတွေကြိုးစားပြီးတော့သူတော်ကောင်းတရားတွေပြန့်ပွားအောင်ပစ္စဘူမိအရက်ကိုဘုရားကြီးတော်တို့သွားခြင်းပါလေဗျာလို့ပြောပစ္စဘူမိဆိုတော့အဲ့ဒီတက္ကတိုင်းရဲ့အနောက်ဘက်မှာရှိတဲ့ခုခေတ်တို့ပြောမယ်ဆိုနိုင်ငံရက်ချားဒေသချားပေါ့နော်ရေချားမြေချားပေါ့အဲ့ဒါလို့ရေချားမြေချားသွားခြင်းလို့မြတ်စွာဘုရားကိုလမ်းပြီးတော့ဝှချကြတာအဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီယဟန်တော်ရှင်ကိုစစ်သားတို့သင်တို့ရဲ့နောင်တော်ကြီးသာရိပုတ္တရာကိုသင်တို့ရှ िख ိုးဦးတင်ပြီးတော့ဂါရဝတွေပြုပြကြပြီလားလို့မေးတာမေတော်ရှင်သာရိပုတ္တရာကိုတော်မြတ်ကြီးကြီးကိုဘုရားကြီးတို့မရောက်ရသေးပါဘူးခင်ဗျာဆိုတော့အေးအဲ့ဒါလို့ဆိုရင်ပိစာဘုံလေးအရက်ကိုမတော်သေးခင်မှာသင်တို့ရဲ့နောင်တော်ကြီးဖြစ်တဲ့ရှင်သာရိပုတ္တရာကိုတော်မြတ်ကြီးကိုဝင်သွားလိုက်ကြအောင်လို့အဲ့ဒါလို့မြတ်စွာဘုရားကမှားလိုက်တာဟုတ်လားဘုရားကတော့ဗာတရားမှဟောတာမဟုတ်ဘူးအဲ့ဒါနဲ့အဲ့ဒီယဟန်တော်တွေကမြတ်စွာဘုရားကိုရှိခိုးဥတင်ပြီးတော့အဲ့ဒီကြောင်းတိုက်ကြီးရဲ့တနေ့ရဒံကျွဲကျုံမန်းတဲ့ဒံကျွဲပင်ဆိုတော့ဒကာကြီးဒီမိုင်းကကတိတယ်မသိမယ်ဦးဇင်းတို့တော်မှာတော့ရှိတာပေါ့နော်ဒံကျွဲစိတ်သူကအင်မတန်အကြီးကောင်းတဲ့ဖြုံကြီးပါပဲအဲ့ဒါကိုမန္တတ်လို့လှုပ်ထားပြီးတော့အင်မတန်အကြီးကောင်းတဲ့အဲ့ဒီမန္တတ်အောက်တဘာဝမန္တတ်အောက်မှာရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကသတင်းသုံးနေတာဟုတ်လားအဲ့ဒီနေရာကိုယဟန်တော်တွေကကြွတော့ပြီးတော့ရှင်သာရိပုတ္တရာကိုရောင်မြတ်ကိုသူတို့ရှိခိုးဦးချအဲ့ဒီမှာရှင်သာရိပုတ္တရာကမေးတယ်ငါရှင်တို့ဖယ်သွားကြမလို့တော့မလာပါဗျာပိစ္ဆာဘူမိအရက်ကိုဘုရားကြီးတို့သွားမလို့ပါဗျာအဲ့ဒါမြတ်စွာဘုရားကအရှင်ဘုရားကြီးကိုဝင်သွားအောင်ဆိုလို့တတိယတော့ဝင်ခဲ့တာအဲ့ဒါရှင်သာရိပုတ္တရာကဘုရားရဲ့အလိုကိုသိတယ်ဘာလို့သူ့စီကိုလွတ်တယ်လဲဆိုတာကိုသိတယ်နော်အဲ့ဒီမှာရှင်သာရိပုတ္တရာကမေးတယ်ငါရှင်တို့တဲ့နိုင်ငံရဲ့ခြားတိုင်းတစ်ပါးမှာပညာရှိဆိုတဲ့ပုဂ္ဂိုလ်ကြီးအများကြီးရှိတယ်တင်တို့အဲ့ဒီကိုရောက်သွားပြီသစ္စာဘုံလေးအရက်ကိုတင်တို့ရောက်သွားပြီဆိုရင်အဲ့ဒီနေရာအဲ့ဒီသအဲ့ဒီဒေသမှာပညာရှိအမိခံတဲ့ပုဂ္ဂိုလ်တွေက တင်တို့ကိုမိကြမှာနော်တဲ့တင်တို့ကယဟန်ဂေါတမရဲ့တပည့်ကြီးဆိုတော့တင်တို့ရဲ့ဆရာယဟန်ဂေါတမကဘယ်လိုအယူဝါဒရှိတယ်လဲလို့တကယ်လို့များမိခဲ့မယ်ဆိုလို့ရှိရင်မြတ်စွာဘုရားဟောကြားတော်မူသည့်အတိုင်းအင်မတန်မှန်တဲ့စကားနဲ့မြတ်စွာဘုရားကိုလည်းမစွတ်စွဲတဲ့သဘောမျိုးနဲ့သက်ရအောင်တင်တို့မှန်မှန်ကန်ကန်ပြောနိုင်ပါမလားတဲ့ကိုယ်ဆင်ရည်ဆုတ်ပြောရင်တရားကိုဆွဆွဲရရအောင်ပါလေ။တရားကဒီဝါဒရှိပါတယ်လို့မသိဘဲနဲ့တော်ရန်မှန့်ပြီးတော့ပြောရင်လည်းတရားကိုဆွဆွဲရမရောက်ပြီဘူးလား။ရောက်မှာ။အဲ့ဒါလို့တိုင်းတစ်ပါးမှာရှိတဲ့ပညာရှိတွေကသင်တို့ရဲ့ဆရာကဘာအယူဝါဒရှိတယ်လဲလို့မေးရင်သင်တို့ပြောတတ်ပါမလားတဲ့။အဲ့ဒီတော့အဲ့ဒီယဟန်တော်တွေကအရှင်ဘုရားတဲ့ဒီအကြောင်းအရာတွေကိုတတိယတို့နာယူလို့လို့ပဲအဝေးကြီးကနေအရှင်ဘုရားကြီးကိုတတိယတို့လာခဲ့ရတာပါတဲ့။ဒါကြောင့်အရှင်ဘုရားပဲဟောပါတဲ့ကဲသူတို့ကမပြောဘူးနော်အဲ့ဒီမှာရှင်သာရိပုတ္တရာကိုရောင်ရဲ့ကြီးကနောင်တော်ကြီးပြီပြီသူ့ရဲ့ညီတော်ယဟန်တော်ကြီးတိုင်းတစ်ပါးမှာမြတ်စွာဘုရားရဲ့အယူဝါဒနဲ့ပတ်သက်ပြီးတော့မင်းမြန်စစ်ဆေးလာလို့ရှိရင်ခက်ကြလက်ကြပြောတတ်အောင်ဦးဇင်းတို့မြတ်စွာဘုရားရဲ့အယူဝါဒကိုရှင်သာရိပုတ္တရာကိုရောင်ရဲ့ကြီးကသင်ပေးတာဒီလိုမေးရင်ဒီလိုဖြေလို့ဟုတ်လားဒါကြီးဒီကမာကြီးများလည်းပဲအဲ့ဒါလို့မကြုံရဘူးမပြောနိုင်ဘူးနော်အေးတခြားသောအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေကသင်တို့ရဲ့ဘုရားကဘာယူရှိတယ်လဲလို့တကယ်လို့မေးခဲ့မယ်ဆိုရင်ဘယ်လိုပြောမလဲဆိုတဲ့စိတ်ကလေးနဲ့ပြီးတော့ကိုယ်ကိုယ်တိုင်ကလည်းပဲဘုရားရဲ့အယူဝါဒအနှစ်ချုပ်ကဘာများပါလဲလို့သိကျင်တဲ့စိတ်ကလေးနဲ့နာယူရမှာဟုတ်လားအဲ့ဒီမှာရှင်သာရိပုတ္တရာကိုရမေကြီးကသူကိုယ်တိုင်မေးလဲမေးပြတယ်သူကိုယ်တိုင်ဖြေလဲဖြေကြတကယ်လို့တဲ့တိုင်းတစ်ပါးမှာရှိတဲ့ပညာရှိအမိခံတဲ့ပုဂ္ဂိုလ်တွေကကိဉ္ဝါဒီပနာယတမန္ဒာနကိမေခာယီအာယတမန္ဒာနအရှင်ဘုရားတို့ဤတတ္ထဆရာဖြစ်တော်မူသောမြတ်စွာဘုရားသည်ကိဉ္ဝါဒီအဘယ်ကဲ့သို့ဟောပြောယူဆသည်ရှိပါသနည်းကိမေခာယီပါရီဟုတုံသင်ဆုံးမလေးရှိပါသနည်းဣတိဤသို့အဲ့ဒါလူများမေးခဲ့မယ်ဆိုရင်တဲ့ဒီတော့ကဘလို့ပြန်ပြောရမှာလဲဆိုတော့အာဟုတောငါရှင်နောငါတို့ရဲ့တထဆရာဖြစ်တော်မူသောမြတ်စွာဘုရားသည်သန္ဒရာဂဝိနည်းယခာယီလူချင်းမမိုးချင်းသန္ဒရာဂပေရှားခြင်းကိုဟောကြားတဲ့အယူဝါဒရှိတယ်လို့ဧဝံဤသို့ပြကရိယာတိဖြေဆိုကြကုန်လောသင်တို့ရဲ့ဆရာမြတ်စွာဘုရားဘာအယူဝါဒရှိတယ်လို့မေးရင်သန္တာရာဂဝိနည်းခာယီတဲ့လူချင်းမမိုးခြင်းသန္တာရာဂကိုဖေရှားဖို့ဟောကြားတဲ့အယူဝါဒရှိတယ်လို့ဖြေပါလေတဲ့တူတူလေးပဲနော်ဒါတဲ့ပို့ပြီးတော့အချက်စကားနဲ့ရှင်းအောင်ပြောရရင်လောဘကိုဖေရှားဖို့အယူဝါဒရှိတယ်လို့ဖြေပါလေတဲ့ဒီလိုက်ကိုဘာကိုဖေရှားတဲ့ဝါဒအဲ့ဒီထဲမှာတော့သူကသန္တာရာဂလို့တုံးထားတယ်နော်ဆန္ဒရာဂဆိုတာလူချင်းမမိုးတဲ့လောဘပါပဲတကယ်ကိုကောက်တော့လေအေးအဲ့ဒီဆန္ဒရာဂကိုဖယ်ရှားရမယ်ဆိုရင်ဟောကြားတဲ့အယူဝါဒရှိတယ်လို့သင်တို့ကအဲ့ဒါလို့ဖြေပါတဲ့သင်တို့ကအဲ့ဒါလို့ဖြေတယ်မယ်လို့တစ်ဖက်ကငြိမ်ပြီးတော့နေမှာမဟုတ်ဘူးဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်တစ်ဆင့်တက်ပြီးတော့မေးကြလိမ့်ဦးမယ်တဲ့ဟောလာပြန်နေနော်ဘယ်လိုမေးမှလဲဆိုတော့အာယတပန္ဒနာအရှင်ဘုရားတို့ရဲ့တတ္တဆရာဖြစ်တော်မူသောမြတ်စွာဘုရားသည်ကိသမိန်အဘေတရား၌သန္ဒရာဂဝိနည်းခာယီလူချင်းမမိုးခြင်းသန္ဒရာဂဖေရှားခြင်းကိုဟောကြားလေရှိပါသည်။ဘေတရားရဲ့အပေါ်မှာလူချင်းမမိုးတာတွေကိုဖေရမှလေလို့တစ်ဆင့်တက်ပြီးတော့မေးကြအောင်မေးတဲ့ကဲ။လာပြီနော်။မြတ်စွာဘုရားမှာဘာဝါဒရှိတယ်လဲ။သန္ဒရာဂဝိနည်းအလိုဆန္ဒတွေကိုဖယ်ရှားဖို့ဟောကြားတဲ့ဝါဒရှိတယ်။ဘေးတရားတွေရဲ့အပေါ်မှာလူချင်းမမိုးနေတာကိုဖယ်ရမှလေလို့တစ်ဆင့်ထပ်ပြီးတော့မိကြလိမ့်ဦးမင်းတဲ့။အဲ့ဒါလို့ဆိုရင်သင်တို့ကဘယ်လိုဖြေရမှလဲဆိုတော့အာဟုသောငါရှင်တို့နောငါတို့ရဲ့သတ္တဆရာဖြစ်တော်မူသောမြတ်စွာဘုရားသည်ရူပိယုတ်တရား၌ဆန္ဒရာဂဝိနည်းခာယီလူချင်းမမိုးခြင်းဆန္ဒရာဂဖယ်ရှားခြင်းဆိုတဲ့အယူဝါဒရှိတယ်။ယုတ်တရားရဲ့အပေါ်မှာလူချင်းမမိုးတဲ့တဏှာလောဘကိုဖယ်ရှားရမယ်လို့ ဒီတရားရဲ့အပေါ်မှာလူချင်းမမိုးတာကိုဖျားမယ်ဒီတရားရဲ့အပေါ်မှာတဲ့ဒါတွေမကဘူးဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ခေါ်တဲ့နာမ်ခန္ဓာ၄ပါးကြံနေတယ်လေအေးဝေဒနာရဲ့အပေါ်မှာတင်ညာရဲ့အပေါ်မှာသင်္ခါရတရားတွေရဲ့အပေါ်မှာဝိညာဉ်ဆိုတဲ့သိစိတ်တွေရဲ့အပေါ်မှာသန္နာရာကလူချင်းမမိုးမှုကိုဖယ်ရှားရမယ်လို့ခေါ်တယ်လို့တစ်ဖြန့်တက်ပြီးတော့ဖြေပါလေဒီတိုင်းဒီမှာဦးစင်ကအသေးစိတ်ပြောမှာနော်ဒါကဟိုဒေသနာတော်ကိုသူ့အစဉ်အတိုင်းပြောနေတာဟုတ်လားအဲ့ဒီမှာဘုဘကလူတွေကမိကုန်းကမဆုံးမိတဲ့အတွက်ကြောင့်ဆက်ပြီးတော့မင်းမှာပဲတဲ့ဘလူမင်းတွေကရှိလဲဆိုတော့အာယတမတာတာအရှင်ဘုရားတို့ရဲ့တတ္ထာဆရာဖြစ်တော်မူသောမြတ်စွာဘုရားသည်ကိဉ္အာဒီနဝံဘယ်လိုအဖြစ်တွေကိုဒိဋ္ဌဝါမြင်ရသည်ဖြစ်၍ဒုပိယုတ်တရား၌သန္ဓရာကဝိနည်းခာယီအလိုသန္ဓာတွေဖယ်ရှားခြင်းကိုဟောကြားလေးရှိပါသည်။ယုတ်တရားရဲ့အပေါ်မှာလူချင်းမမုန်းမှုကိုဖယ်ရမယ်လို့မြတ်စွာဘုရားကဟောတယ်တဲ့။အဲ့ဒါယုတ်တရားတွေရဲ့အပေါ်မှာလူချင်းမမိုးတာဘာအပြည့်ရှိလို့ယုတ်တရားတွေရဲ့အပေါ်မှာလူချင်းမမိုးမှုကိုဖယ်ရမှာလို့ဟောတာလေတဲ့။ဆိုလိုတာကလူချင်းမမိုးခြင်းမှာယုတ်တရားတွေရဲ့အပေါ်မှာလူချင်းမမိုးခြင်းမှာဘာအပြည့်ရှိလို့အဲ့ဒီတရားကိုဖယ်ဖို့ဟောတာလေ။ဖယ်တယ်ဆိုမှတော့မကောင်းလို့ဖယ်တာပေါ့ဗျာဟုတ်လားအဲ့ဒီမကောင်းတာကဘာလဲလို့မေးတာဘာအဖြစ်ရှိလို့အဲ့ဒီတရားကိုဖယ်တင်တာလဲပေါ့ဟုတ်လားဝေဒနာရဲ့ပေါ်၊ပညာရဲ့ပေါ်၊သင်္ခါရဝိညာဉ်တို့ရဲ့အပေါ်မှာလူချင်းမမိုးမှုကိုဖယ်ရမယ်လို့ပြောနေတယ်အဲ့ဒီတရားတွေရဲ့အပေါ်မှာလူချင်းမမိုးနေတာဟာဘာအဖြစ်ရှိလို့လူချင်းမမိုးမှုကိုပယ်ရမယ်လို့ဟောတာလဲလို့သူတို့ကဆက်မေးလိုက်နေတယ်ဟုတ်လားအဲ့လိုမေးလို့ချင်းသင်တို့ကဖြေတဲ့အာဝတ္တမရှင်တို့နောငါတို့ယခင်သတ္တဆရာဖြစ်တော်မူသောမြတ်စွာဘုရားသည်လူချင်းမမိုးခြင်းမှာဘာအပြစ်ရှိတယ်လဲဆိုတော့တဲ့ဘုပေယုတ်တရား၌အဝိကတရာဂတမကင်သောဇာကရှိသောအဝိကတသန္တတမကင်သောအလိုသန္တရှိသောအဝိကတပေမတမကင်သောချစ်ချင်းရှိသောအဝိကတပိပန္တတမကင်သောဆာလောင်ဖို့သိချင်းရှိသောအဝိကတပရိလာဟတမကင်းသောပူလောင်ခြင်းရှိသောအဝိကတတဏ္ဍမကင်းသောအလိုတဏှာရှိသောတတ္တထုပုဂ္ဂိုလ်ရဲ့ရူပတ္တယုတ်တရား၏ဝိပရိနာမညတ္တဘာဝတမျိုးတမျိုးဖြစ်ခြင်းပြောင်းလဲခြင်းဆိုတာတွေဖြစ်လာခဲ့သည်ရှိရောဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာစူးရင်ခြင်းကိုကျွေးခြင်းကိုခြင်းရဲ့တဲ့ခြင်းရဲ့ခြင်းပြင်းစွာပူလောင်ခြင်းတို့သည်ဥပ္ပိသံတိဖြစ်ပေါ်ကုန်၏ဟောတကယ်လို့ယုတ်တရားရဲ့အပေါ်မှာတွေ့တာမမိုးနေတဲ့လူတယောက်ယုတ်တရားရဲ့အပေါ်မှာဆွဲလန်းနေတဲ့ယုတ်တရားရဲ့အပေါ်မှာချစ်ချင်းမကင်းဖြစ်နေတယ်ဆာလောင်မသိချင်းမကင်းဖြစ်နေတယ်အဲ့ဒါလို့ယုတ်တရားရဲ့အပေါ်မှာတန်တမမိုးနေတဲ့ပုဂ္ဂိုလ်တယောက်အတွက်အဲ့ဒီယုတ်တရားကတစ်မျိုးတစ်မျိုးပြောင်းလဲဖောက်ပြန်သွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်မှာစိုးရင်ရင်မူကျွေးခြင်းကိုချင်းရခြင်းစိတ်ချင်းရခြင်းကျင်းစွာပင်ပန်းပူလောင်ခြင်းဆိုတာတွေဟာတေချာပေါက်ဖြစ်မှာပဲတဲ့အဲ့ဒါလို့ရှင်ရှင်ချင်းတရားတွေဖြစ်မယ်ဆိုတဲ့အပြစ်ကိုမြင်လို့လူချင်းမမိုးခြင်းကိုဖယ်ရှားဖို့တို့ဘုရားကဟောတာလို့ဖြေပါတဲ့ဒီတဲ့တရားကလေးနဲ့တယ်နော်ဒါကဥစဉ်တို့ဝေဒနာလည်းအဲ့ဒီတိုင်းပညာလည်းအဲ့ဒီတိုင်းသင်္ခါရဝိညာဉ်တို့မှလည်းပဲအဲ့ဒီတိုင်းနားလည်ရမယ်ဟုတ်လားဒါကိုပြီးမှဥစဉ်ကအချိန်နည်းနည်းပြောပြမယ်ဟုတ်လားအခုဆက်ပြီးတော့မထေမြတ်ကြီးကငါ့ကျင်တော့တဲ့အဲ့ဒီပညာရှိအမိခံတဲ့ပုဂ္ဂိုလ်ဆိုပုဂ္ဂိုလ်တွေကတဆင့်တက်ပြီးတော့မေးလိုက်ဦးမယ်တဲ့နောက်ဆုံးမေးခွန်းလေးအဲ့ဒါကဘာလဲဆိုတော့အာယတမတာနာအရှင်ဘုရားတို့ရဲ့တတ္ထာဆရာဖြစ်တော်မူသောမြတ်စွာဘုရားသည်ကိဉ္အာနိသန္တံအဘေကဲ့သို့သောအကျိုးအာနိသင်ကိုဒိဋ္ဌဝါမြင်ရသည်ဖြစ်၍ရူပိယုတ်တရား၌သန္ဓရာဂဝိနည်းခာယီအလိုသန္တာပေရှားခြင်းကိုဟောကြားလေးရှိပါသည်။ယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးရဲ့အပေါ်မှာတွေ့တာမမိုးခြင်းကိုဖယ်ရမယ်လို့ရှင်ဘုရားတို့ရဲ့ဘုရားကဟောတယ်။အဲ့ဒါဘာအကျိုးကိုမြင်လို့ဖယ်ရှားခိုင်းတာလဲတဲ့။ဟုတ်။သို့သောကဘာအပြစ်ကိုမြင်လို့ဖယ်ရှားခိုင်းတာလဲ။အခုမေးတာကဘာလဲ။အေးဒါကိုဖယ်ရှားလိုက်တော့ဘာအကျိုးရှိမှာမို့လို့ဖယ်ရှားခိုင်းတာလဲလို့မေးတာအဲ့ဒါလို့မေးတော့မင်းတို့ဘယ်လိုဖြေရမှာလဲဆိုရင်တဲ့ ဘုသောငါရှင်တို့လောကရုရဲ့တထာစရာဖြစ်တော်မူသောမြတ်စွာဘုရားသည်ရူပတ္တယုတ်တရားရဲ့အပေါ်မှာဝိကတရာဂတကင်သောရှားကရှိသောဝိကတသန္တတကင်သောအလိုသန္တရှိသောဝိကတပိမတ္တကင်သောချက်ချင်းရှိသောဝိကတပိပတ္တကင်သောသံတော်မှုတ်သိခြင်းရှိသောဝိကတပရိလဟတံကင်သောကုလောင်ခြင်းရှိသောဝိကတသန္တတကင်သောတဏှာရှိသောတတ္တထုပုဂ္ဂိုလ်ရဲ့ရူပတ္တယုတ်တရားရဲ့ဝိပရိနာမယထဘာဝတမျိုးတမုံဖြစ်ခြင်းပြောင်းလဲဖောက်ပြန်ခြင်းတွေဖြစ်ပေါ်၍လာခဲ့သည်ရှိသောသောကံပရိဒေဝဒုက္ခဒေါမနတုပါယတာစိုးရင်ရင်မူကြွေးခြင်းကိုချင်းရဲ့ခြင်းစိတ်ချင်းရဲ့ခြင်းကျင်းစွာပူလောင်ခြင်းတို့သည်နှုတ်ပိစံတိဖြစ်ပေါ်၍မလာကြလေကုန်ဟောယုတ်တရားရဲ့အပေါ်မှာတကယ်လို့ဆွဲလန်းမနေဘူးဆိုရင်မမုန်းမနေဘူးဆိုရင်ချစ်ချင်းမြတ်လို့မနေဘူးဆိုရင်အဲ့ဒီယုတ်တရားတွေတစ်မျိုးတစ်ပုံကြောင်းလဲဖောက်ပြန်ချစ်ချင်းတိုင်းဖြစ်ချစ်ချင်းရာဖြစ်ပါစေအဲ့လိုဖြစ်လို့တော့အဲ့ဒီပုဂ္ဂိုလ်မှာပူလောင်ခြင်းလဲဖြစ်မလာဘူးစိုးရင်ရင်လည်းဖြစ်မလာဘူးကိုချင်းရတာတွေသိချင်းရတာတွေပြင်းစွာပူလောင်ခြင်းဆိုတာတွေလည်းဖြစ်မလာနိုင်ဘူးတဲ့အဲ့လိုဒုက္ခတွေအေးခြင်းဆိုတဲ့အကျိုးရှိလို့သဏ္ဍရာဂဆိုတဲ့တွေ့တာမက်မိုးခြင်းကိုဖေရှားခိုင်းတာတဲ့အိမတန်ကောင်းတဲ့တရားလို့ဦးဇင်းကတော့နှိမ့်ချိုက်တဲ့သဘောကျတယ်ဒီတရားကိုနော်ချင်းရခြင်းရဲ့အကြောင်းကဘာလဲလို့သိရတယ်ချမ်းသာခြင်းရဲ့အကြောင်းကလည်းဘာလဲလို့သိရတယ်နော်ဆင်းရဲခြင်းရဲ့အကြောင်းကိုသိရင်မဆင်းရဲခြင်းဘူးဆိုရင်အဲ့ဒီအကြောင်းကိုဖယ်ဖို့ပဲရှိပြည့်ပြည့်နေမရှိချမ်းသာခြင်းရဲ့အကြောင်းကိုသိပြီဆိုရင်ချမ်းသာခြင်းရဲ့အဲ့ဒီအကြောင်းပြည့်စုံအောင်လုပ်ဖို့ပဲရှိတယ်ဒီပြည့်အကြောင်းမရှိဟုတ်ရဲ့လားအေးဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့ဥစ္စေတို့ရဲ့ဘဝမှာဒီမြတ်စွာဘုရားရဲ့အယူဝါဒဒီအနှစ်ချုပ်ဒီအင်မတန်အရေးပါတယ်အင်မတန်လဲတန်ဖိုးကြီးတယ်ဒီတရားလုံးဝမိမဖြစ်တဲ့ဘုံနော်ဒီကိစ္စမိုက်ကြီးကအေးဒါလေးကိုဦးဇင်းပြန်ပြီးတော့အစကနေပြန်ကောက်ပြမယ်နော်အေးစီမွန်ရင်းနှမျိုးကတော့တရားရဲ့ဒုတိယပိုင်းကျမှပြောမှာနော်အခုမြတ်စွာဘုရားရဲ့အယူဝါဒဟုတ်လားပြန်ပြောမယ်မြန်မာလိုလေးဟုတ်လားအေးနိုင်ငံရခြားတိုင်းတစ်ပါးမှာပညာရှိပုဂ္ဂိုလ်တွေကသင်တို့ရဲ့ဘုရားကဘာယူဝါဒရှိတယ်လို့မေးရင်ဘယ်လိုဖြေရမလဲအေးအလိုဆန္ဒတွေကိုဖေရှားရမယ်လို့ဟောကြားတဲ့အယူဝါဒရှိဟုတ်လားဒီဒါကပထမမေးခွန်းနော်ဘယ်တရားတွေရဲ့အပေါ်မှာအလိုဆန္ဒကိုဖယ်ရှားရမှာလဲလို့မေးတော့ယုတ်တရားဝေဒနာတရားသင်ညာတရားသင်္ခါရတရားဝိညာဉ်တရားခန္ဓာ၅ပါးဒီပိဋကကြီးကိုဦးဇင်းတို့အကျေရှင်းမပြဘူးနော်အေးခန္ဓာ၅ပါးရဲ့အပေါ်မှာတွေ့ကြမဲ့မိုးတာကိုဖယ်ရှားရမယ်လို့ပြောတယ်ဘယ်အဖြစ်ကိုမြင်လို့အဲ့ဒီဆန္ဒရာဂဆိုတဲ့မမိုးခြင်းကိုဖယ်ရမှာလဲလို့ပြောတော့ဒါတွေကိုတကယ်လို့ကိုကမမောတန်တနိုင်လေဆိုရင်ဒါတွေလည်းပြည့်စည်ပြီလေဆိုရောအဲ့ဒီပုဂ္ဂိုလ်ကတေချာပေါ့ရှင်ရင်မယ်ပူလောင်မယ်ဝန်းနေမယ်ပူဆွေးမယ်ဟုတ်လားအဲ့ဒီအဖြစ်တွေကိုမြင်လို့တွေ့တာမမောခြင်းကိုဖယ်ရှားဖို့ပေါ့လားဟုတ်လားကိုတွေ့တာကလည်းတေချာပေါ့ကြီးပြည့်စည်မှာနော်တေချာပေါ့ပြည့်စည်မှာအဲ့တော့ဒကာမတို့ဦးဇင်းတို့တွေကဘယ်လိုဖြစ်နေတော့ဆိုတော့တေချာပေါ့တော့ကဖြစ်အောင်လုပ်ထားတယ်လို့ပဲဘာလို့လဲဆိုတော့ကိုမမောတွေ့တာနေတဲ့အရာတွေမှန်မှန်ကြီးတေချာဖို့မဖြစ်မှားရည်လေပြည့်စုံတဲ့အရာတွေဒီပဲအဲ့ဒါတတိယဖို့လို့တယ်တေချာဖို့တမျိုးတမျိုးဖြစ်မဲ့အရာတွေဒီပဲနော်အဲ့ဒီတော့ဘယ်လိုလုပ်တာတော့ကြိုတင်ပြီးတော့စင်ရန်တတ်တာလားငါတော့ကဖြစ်ခြင်းနေဒါကြောင့်စင်ရန်ဘလောက်ပေးထားတယ်ငါဒုက္ခဖြစ်ခြင်းနေအဲ့ဒါလိုမျိုးမပြောတော့လဲပြောတဲ့ကျုပ်ကြိုတင်ပြီးတော့လုပ်မထားဘူးလားလုပ်ထားတယ်ကိုမမောတဲ့အရာတွေကတေချာဖို့ပြည့်စုံတယ်သူတို့ပြည့်စုံရင်ကိုယ်ကလည်းတေချာဖို့မမောထားတာဖြစ်လေတော့ကြောင့်တေချာဖို့ဘာဖြစ်မလို့ပူလောင်မယ်စိုးရိမ်မယ်ဟုတ်လားဒါကြောင့်အဲ့ဒီအဖြစ်တွေကိုမြင်လို့တွတ်တာမမောခြင်းကိုဖယ်ရှားဖို့မျက်စုံပြရတာဟောတာဟုတ်လားဒါဘယ်အကျိုးကိုမြင်လို့တွတ်တာမမောခြင်းကိုဖယ်ရှားဖို့ဟောတယ်ဆိုတော့အဲ့ဓာတွေကိုတကယ်လို့တွတ်တာမမောခြင်းမရှိဘူးဆိုရင်အဲ့ဓာတွေပြည့်စုံခြင်းတိုင်းပြည့်စုံပါစေသူကလည်းပြည့်စုံခြင်းတိုင်းပြည့်စုံမှာပဲနော်ဒါတေချာဖို့တရားပဲအဲ့ဓာရည်ပြည့်စည်သွားတဲ့အခါကာလမျိုးမှာအဲ့ဒီပုဂ္ဂိုလ်မှာစိုးရိမ်ခြင်း၊ပူဆွေးခြင်း၊ပူကြွေးခြင်း၊စိတ်ချင်းရခြင်း၊ကိုချင်းရခြင်းဘာမှဖြစ်เสียအကြောင်းမရှိဘူးတဲ့အဲ့ဒီအကျိုးကိုမြင်လို့တွေ့တာမမောခြင်းကိုဖယ်ရမယ်လို့မြတ်စွာဘုရားကဟောတာဟုတ်လားအင်းဒါကြောင့်မမောမိတယ်၊လူချင်းမိတယ်ဆိုရင်တော့အဲ့ဒါပြည့်စည်တဲ့တကီမှာတေချာပေါက်ဆင်းရဲရမယ်မမမောဘူးမတွေ့တာဘူးဆိုရင်အဲ့ဓာရည်ပြည့်စည်တဲ့အချိန်မှာတေချာပေါက်ဒုက္ခအေးမယ်ကိုကြိုက်ရလမ်းကိုရေးဖို့ပဲရှိတယ်နော် แต่การมาอุจจโนกุลุจเนสุรากุขานาโกเลมโมรีไปเนติจีเรสุราโกเลมโมรีปวินจีเรโกเลมโมรีตรัสได้สวดละในชีเอริตรัสมุสวดละมุริก็เลยเตชาบอกชีนี่ก็เตชาเนาะเอริกูตรัสได้อาจารย์ก็เลยเตชาบอกปิสีเมสุราก็ไม่เตชาหูล่ะเตชาบอกมโมรีเตชาบอกปิสีเมเตชาบอกสิ้นเยเมตันเตยะไม่ชีเนตันเตยะไม่ชีเนดกายิไม่เนเตชาบอกสิ้นเยเมบ่ซอกูมโมรีกูขันธากูจีโอปิสีดิโออกုံลงปิสีเมဟုတ်လားတကယ်လို့ကိုယ်ပိုင်တဲ့ပစ္စည်းတွေကိုကိုယ်မျက်စိရှိကိုယ်မသိခင်မှာမပျက်စီးခင်မှာဘူးဆိုလို့ရှိတယ်ကိုကအဲ့ဒါတွေရဲ့အရင်ပျက်စီးလိုက်ဖို့ပဲရှိတယ်ငင်းတကယ်ဒီမိုင်းကြီးကကိုယ်အရင်ဓာတ်တွေကိုမပျက်စီးခင်ဘူးဆိုရင်ကိုကသူတို့အရင်မှာပျက်စီးလိုက်မှဒါလည်းအဲ့ဒါတွေပျက်စီးတာကိုကိုယ်မမြင်ရမှာအတော့ကိုယ်ပျက်စီးခြင်းဒီပင်နဲ့ကိုယ်ပိုင်ဓာတ်တွေနဲ့ကိုယ်နဲ့ခွဲခွာရခြင်းဖြစ်တဲ့အတွက်ကြောင့်သူ့ရင်ကြီးရဲ့အကြောင်းတရားတစ်ခုကိုမဖြစ်ဘူးလားဖြစ်တယ်ဒါကြောင့်ဆွဲလန်းတာကိုမခွာနိုင်သေးရင်လေကျွတ်တင်ပြီးတော့ငါဆွဲတဲ့အရာတွေဟာတေချာပေါက်ဖောက်ပြန်တဲ့အရာတွေလို့နားလည်ထားဖို့လိုတယ်ဟုတ်လားအဲ့ဒါတွေဖောက်ပြန်ပျက်စီးတဲ့အခါမှာငါဘယ်လိုနေမလဲဆိုတာကိုလည်းကျွတ်တင်ပြီးတော့စဉ်းစားဖို့မလိုဘူးလားလိုတယ်ဒါကြောင့်မြတ်စွာဘုရားရဲ့အယူဝါဒအနှစ်ချုပ်ပြီးတွေ့တာမမိုးခြင်းကိုဖေရှားဖို့ပါဘာရဲ့ပုံမှာတွေ့တာတာကိုဖေရမှာလဲဆိုရင်ခန္ဓာ၅ပါးရဲ့အပေါ်မှာတွေ့တာမမိုးမှုကိုဖေရမှာပါဘာအပြစ်ရှိလို့တွေ့တာမမုန်းမှုကိုဖယားမှလည်းလို့ဆိုရင်ပျက်စီးတဲ့အခါကာလမျိုးမှာစိုးရင်ရင်ပူဆွေးခြင်းတွေဖြစ်မှာမို့လို့တွေ့တာမမုန်းခြင်းကိုဖယားဘာအကျိုးရှိလို့တွေ့တာမမုန်းခြင်းကိုဖယားမှလည်းလို့မေးရင်ပျက်စီးတဲ့အချိန်မှာဒုက္ခအေးစေဖို့အတွက်တွေ့တာမမုန်းခြင်းကိုဖယားဒါကြောင့်ဉာဏ်နဲ့စွဲလန်းခြင်းကိုထိုက်တလို့စွန့်ထားဖို့မလိုဘူးလားလိုတယ်ဒီပစ္စည်းဥစ္စာတွေဒီခန္ဓာတွေမသေးခင်နေရတာမသေးရင်သုံးရတာဒါတွေမှတေချာဖို့ပြည့်စည်မယ်လို့နားလည်ထားဖို့မလိုဘူးလားအဲ့ဒါလို့နားလည်မယ်ဆိုရင်တွေ့တာမဲ့မိုးခြင်းကလည်းအထိုက်အလျောက်တော့မနှဲပြီဘူးလားအေးသူနှဲရင်နှဲသလောက်ပြည့်စည်တဲ့အချိန်မှာမတက်တာပြီဘူးလားတက်တာပဲအဲ့ဒီတော့တွေ့တာတွဲလန်းမိရင်တော့ပူရမှာပဲဒါကသူမိရမှာပဲဘယ်လိုမှရှောင်လို့မရဘူးဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့အပြစ်ဟုတ်လားတွေ့တာခြင်းရဲ့အပြစ်ဒါလေးကိုဦးဇင်းတို့ဒီတရားလေးကိုအားပါသွားစေဖို့တတ္တိတာရကလေးနည်းနည်းပြရမယ်။ဦးဇင်းတို့မြတ်စွာဘုရားလက်ထက်ကဗိနိတာရမင်းကြီးရဲ့သာအပေယမင်းသားဆိုတာရှိတယ်။အဲ့ဒီအပေယမင်းသားကတနေ့တော့ဗိနိတာရမင်းတရားကြီးရဲ့ဖြေခိုင်းခြင်းအရာဟိုတပုံးတက္ကဏီကိုသွားပြီးတော့နှိမ်နှင်းတော့အောင်မြင်ခဲ့လား။အဲ့ဒါဗိနိကအားရပြီးတော့သူ့ရဲ့သားကို9ရက်ထိနှန်းစည်းစိမ်ပေးလား။နော်အဲ့လို9ရက်ဒီနေ့စီရင်ပေးတဲ့အထဲမှာအင်မတန်ကြောမောလှပတယ်ကာတိတေမာလေးတယောက်ပါတယ်အဲ့ဒီကာတိတေမာလေးကိုအထူးသဖြင့်မျက်နှိုးတယ်ဒီအဘယာမင်းသားကအဲ့ဒါ9ရက်မင်းစီရင်ခံစားပြီးတော့9ရက်မြောက်တဲ့နေ့မှာပဲအဲ့ဒီကာတိတေမာလေးကအဲ့ဒီအဘယာမင်းသားကိုကပ်ပြဖြိုပြီးနေရင်းနဲ့ရုပ်တရက်သူကအစာတွေပါတွေဖြတ်ပြီးတော့သူ့ကိုယ်သူအဲ့လိုမျိုးကနိုင်အောင်ကြိုးစားတော့လေတင်လုံးဖြတ်ပြီးတော့အဲ့ဒီကတဲ့ကခွင်းထဲမှာပဲယူတရပေတယ်အဲ့ဒီကကြည့်တယ်ပါလေအဲ့လိုသေတော့အဲ့ဒီအဖေကမင်းသားကမနေတတ်ဘူးအင်မတန်စိုးရိမ်တယ်အင်မတန်ပူလောင်တယ်မြင့်ကြီးကြီးငယ်တောင်သူ့မှာကြားတယ်အဲ့ဒါနဲ့သူကငါစိတ်တွေပင်မလိုက်တာဒီနေ့စည်းစိမ်ခံစားရတာတော့ကောင်းပါရဲ့အခုကြည်စမ်းပါဦးငါမျက်လို့တဲ့ဒီအမျိုးသမီးတွေသုံးသွားပြီဆိုတော့ဘယ်လိုမှမနေနိုင်တော့ဒီယောဂဒီဝေဒနာဒီခံစားချက်ကိုမြတ်စွာဘုရားကုစားနိုင်တံကောင်းရဲ့ဆိုပြီးတော့မြတ်စွာဘုရားကြီးရောက်လာတာအဲ့ဒီမှာမြတ်စွာဘုရားကစစ်သားတဲ့ဒီလိုတည်ဆုံးခြင်းကိုအကြောင်းပြုပြီးတော့ဒီလိုစိုးရင်ခြင်းကြောင့်ဒီလိုကြခဲ့ရတဲ့မြင့်ကြီးတွေဟာတင်းစီထားလို့ဈာတကောင်းများဆိုလို့ရှိရင်ပမာဏအတော်ကြီးကိုကြီးနေပြီတဲ့မြတ်စွာဘုရားကအဲ့ဒီမှာမြတ်စွာဘုရားဂါထာလေးတစ်ခုဟောတာအဲ့ဒီဂါထာလေးကိုငငယ်လေးကဆရာဦးဇင်းတို့အင်မတန်သဘောကျတယ်။ဧထပတ္တိမံလောကံစိတ်တရာဇရထုပမံယထပါလီဝိသိတံတိနတ္တိတံကိုဝိဇာလတံ။လောကကြီးတစ်ခုလုံးရဲ့သဘောတဘာဝတွေကိုထင်ဟပ်ပြီးတော့ကြားနိုင်စွမ်းရှိတယ်ဒီဂါထာလေးက။ဧထပတ္တိမံလောကံစိတ်တရာဇရထုပမံယထပါလီဝိသိတံတိနတ္တိတံကိုဝိဇာလတံ เอทาลาจะกงลงนักบวชก็ขอล่ะเนาะเอทาลาจะกงลงราษฎรทุปมังเมนสีเรยะทาเกตุสิทธังสังเจละสวาทังอิมังโลกังอีขณะโกติหุโลโลกังโหปัตตะฐะฉิจะกงลงจิตารู้ลาจะเมนสีเรยะทาจิตะเซนโลอิมตังสังเจเรหริขณะติหุโลโลกังนี้โหฉิจะติဘုရားကကြည့်ခိုင်းတာနော်ဒါကဓမ္မတို့ဦးဇင်းတို့တွေလည်းကြည့်တော့ကြည့်တာပဲကိုယ်ခန္ဓာကိုယ်လည်းကြည့်တာပဲသူများခန္ဓာကိုယ်လည်းကြည့်တာပဲကြည့်ပြီးမှတော့မြင်လားလို့နေတော့မြင်တဲ့ဟာမြင်တယ်မမြင်တဲ့ဟာမမြင်ဘူးဟုတ်လားကြည့်တာကအပေါ်ယံနေကြည့်တာဘို့ဗျကိုယ်ခန္ဓာကိုယ်လည်းကြည့်ဘူးလားမနဲ့လင်းလာရင်မှန်တယ်မှာကိုယ့်မျက်ခွက်လည်းမကြည့်ဘူးလားကြည့်တယ်လက်တွေကြည့်တယ်ကြည့်တာပဲတပါးသူရဲ့ခန္ဓာတွေကိုမကြည့်ဘူးလားကြည့်တယ်ဒီမှာဘုရားကတဲ့သာကြာကြည့်ကြလို့ပြောတာပါပဲဒါပဲသူပြောတဲ့အဓိပ္ပာယ်ကတာမန်အဓိပ္ပာယ်မဟုတ်ဘူးနော်ခုတက္ကမတို့ဦးဇင်းတို့တာမန်ကြည့်တာကတော့အရေးပြားပဲမြင်တာဝတ်ထားတဲ့အဝတ်တွေပဲမြင်တာအဲ့ဒီအရေးပြားအောက်မှာတတင်တယ်စီးဆင်းနေတဲ့သွေးတွေကိုမြင်လားအကျိုးတွေကိုမြင်လားအကျိုးတွေကိုမြင်လားခန္ဓာကိုယ်ထဲမှာဒီခန္ဓာကိုယ်ကြီးဖြန့်တန်ဖို့အတွက်ဆက်ရန်နေရအမျိုးမျိုးတွေနဲ့တူတဲ့ကလီစာတွေအလုတ်လုတ်ပြီးတော့လှုပ်ရှားနေကြတာကိုမြင်လားအစာသစ်အစာဟောင်းတွေကိုမြင်လားမျက်နာကိုကြည့်လိုက်အဲ့ဒီမျက်နာရဲ့နောက်ွယ်မှာရှိတဲ့အုံနောက်တွေကိုမြင်လားမြင်ပါဘူးဗျမြင်အောင်ကြည့်လို့ကောမရဘူးလားကြားတယ်တပင်တပင်ကိုကြည့်မယ်ဆိုရင်တော့အကျွတ်တွေအခေါက်တွေပဲမြင်တာပေါ့ဒါပေမဲ့တရားစုစိုက်ကြည့်ရင်ဟဲ့အခေါက်ရဲ့အောက်မှာအကာရှိတယ်အကာရဲ့အောက်မှာအနှစ်ရှိတယ်ဆိုမမြင်နိုင်ဘူးလားဒီဖျားကြည့်ခိုင်းတာကအဲ့လိုမျိုးအပေါ်ရင်ရင်ရက်မနေပဲနဲ့နော်အားလုံးကိုနက်နက်နဲနဲမြင်အောင်ကြည့်လို့ခိုင်းတာဟုတ်လားဒီဒီရုပ်ခန္ဓာကိုကြီးကိုပဲအမိပြုပြီးတော့အတွင်းထဲမှာစိတ်တွေရောမရှိဘူးလားခံစားချက်တွေရောမရှိဘူးလားရှိတယ်နော်ဒီစိတ်ကနေစေစားနေတာခိုင်းနေတာတွေရောမရှိဘူးလားအင်းမဲ့လက်လှုပ်လိုက်ခြေလှုပ်လိုက်ကောင်းတာလှုပ်လိုက်ဆိုးတာလှုပ်လိုက်စိတ်ဆိုးလိုက်ဝမ်းနည်းလိုက်ငိုလိုက်ရေလိုက်အမျိုးမျိုးအတွင်းထဲကနေပြီးတော့ခိုင်းတင်နေတာမရှိဘူးလားအဲ့ဒါတွေလည်းတကယ်အရှိတရားတွေမြင်အောင်မကြည့်သင့်ဘူးလားအေးဒါကြောင့်မြတ်စွာဘုရားကစိတ်သားတို့လာကြအိမတန်ဆန်းကျင်တဲ့မင်းရဲ့ယထာလိုဆန်းကျင်တဲ့ဒီခန္ဓာသေးဟူသောလောကကြီးကိုကြည့်ကြ။နောက်ရုပ်ပိုင်းဆိုင်ရာလည်းမြင်အောင်ကြည့်။အဲ့ဒီရုပ်ကိုမှီးပြီးတော့နေတဲ့ခန္ဓာကိုယ်ကြီးကိုခိုင်းစေနေတဲ့နံပိုင်းဆိုင်ရာကိုလည်းမြင်အောင်ကြည့်။ဟုတ်လား။အဲ့ဒါလိုကြည့်မယ်ဆိုလို့ရှိရင်ဒီခန္ဓာကိုယ်ရဲ့သဘောတဘာဝတွေကိုသိမြင်နားလည်ရင်နားလည်တယ်လို့ဒီခန္ဓာရဲ့အပေါ်မှာတွဲလန်းခြင်းမမိုးခြင်းတွေဟာနေသွားလိမ့်မယ်။ဟုတ်လားအဲ့လိုနေတာနဲ့အမြတ်သင်္ခစ်သားတို့မှာသက်တရာရလိမ့်မယ်တကယ်လို့မကြည့်လို့မမြင်ဘူးဆိုရင်ဒီခန္ဓာနဲ့ပတ်သက်ပြီးတော့စိတ်တွေမှာနားမလည်မှုတွေမသိမှုမမြင်မှုတွေများပြီးတော့ရှုပ်ထွေးပြီးတော့မှားရင်းပြီးတော့ဟုတ်လားမှားတဲ့အပြောတွေမှားတဲ့အလုပ်တွေမှားတဲ့အတွေးတွေတွေးပြီးတော့သင်တို့ရဲ့ဘဝဟာညှင်းမွန်းသွားလိမ့်မယ်နော်ခန္ဓာရဲ့သဘောတဘာဝကိုအမှန်အတိုင်းမသိရင်မသိလို့လုံတာတွေပြောတာတွေကြံတာတွေကမှားပြီးတော့ဘဝဟာဘာဖြစ်သွားနိုင်လဲနင်းမွန်းသွားနိုင်နေတယ်အဲ့ဒါကြောင့်မြတ်စွာဘုရားကယထာပါဠိဝိသီတံတိလက်တိသင်္ကောဝိဇာနတံယထာဤခန္ဓာကိုယ်တည်းဟူသောလောက၌ပါဠိမတည်သောပုဂ္ဂိုလ်တို့သည်ဝိသီတံတိနင်းမွန်း၍သွားကြကုန်၏ခန္ဓာရဲ့သဘောကိုမသိရင်မသိသလောက်အဲ့ဒီမသိတဲ့မသိတာကိုပဲမိုက်တယ်လို့ခေါ်တော့ပါပဲနော်အေးအဲ့ဒီမသိတဲ့ပုဂ္ဂိုလ်တွေမိုက်တဲ့ပုဂ္ဂိုလ်တွေဟာဒီခန္ဓာလေးဥသောလောကကိုအကြောင်းပြုပြီးတော့နစ်မွန်းသွားကြတယ်တဲ့နစ်မြုပ်သွားကြတယ်တဲ့နစ်မွန်းတော့မဟုတ်ဘူးနော်ဝိသီတံဒီနစ်မြုပ်သွားကြကုန်၏ဆရာကတော်တော်ပြောတတ်တယ်နော်တကယ်ကြီးမိုက်ညာတကယ်လို့ညာနော်ဝိဇာနတံဒီခန္ဓာလေးဟူသောလောကကိုအမှန်တိုင်းသိမယ်ဆိုလို့ရှိရင်သင်္ခောကဲ့ညီခြင်းဒီလက်ထိမရှိနိုင်ဘူးတဲ့မသိရင်တော့နင်းမြုပ်သွားနိုင်တယ်သိရင်တော့ကဲ့ညီမှုတော့မရှိနိုင်ဘူးတဲ့မကွာခြားဘူးလားကွာခြားတယ်အဲ့ဒီကာထာကိုအဘယမင်းသားကိုဟောတာနော်အဲ့ဒီကာထာကိုဟောတော့အဘယမင်းသားဒီသောတပတ္တိမဉ္ဇဉ်ဘုံဉ္ဇဉ်ကိုကြတော့နောက်တော့သူယဟန်ပြုပြီးတော့ယဟန်နာဖြစ်ပါတယ်အဲ့ဒီအဘယမင်းသားကအဲ့ဒီတော့မြတ်စွာဘုရားရဲ့ဒီကားတာဒီဆိုလိုချက်ကလေးကခုနကမမောမိရင်တော့ကိုမမောတဲ့အရာတွေပြက်စီးတဲ့ဒီနေ့မှာတေချာပေါင်းဆင်းရဲရလိမ့်မယ်မမမောဘူးဆိုရင်တော့ကိုမမောတဲ့အတွက်ကြောင့်အဲ့ဒီအရာတွေ
ใจตะหลุเป็ดซี้โดเลยเป็นชิงเยมูสีมาไม่เข้าหูถูกล่ะไอ้ห่าโกเมตตาบางตรบางโหลရှင်းပြီးတော့တွေးစီဖို့အတွက်မမောခြင်းကင်းရင်တော့တတ္တမှုရမယ်မမောမှုကြီးရင်တော့ရှင်းရင်မှုတွေကြီးလိမ့်မယ်လို့အဲ့ဒီအဘယမင်းသားကိုဟောတဲ့ဂါထာနဲ့သူ့ရဲ့အဖြစ်ပြက်ကိုကြည့်ပြီးတော့မေတ္တာပေါင်းတရားပေါင်းလို့ထိုက်တယ်လို့သဘောပေါက်ရမယ်မမောမှုကြီးရင်ကတော့စိတ်မှာဘာပင်မမှုမှရှိမှာမဟုတ်ဘူးဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ရှင်သာရိပုတ္တရာကိုရောင်ကြီးပြောခဲ့တဲ့စကားတစ်ခွန်းကိုနိဒာနာဝဇ္ဇတန်ရုပ်ပါဠိတော်မှာမှတ်တမ်းတင်ထားတာရှိဒီနေ့တော့ရှင်သာရိပုတ္တရာကယဟန်တော်ကိုပြောတာငါကျင်လို့တဲ့ငါတဲ့ဒီနေရာမှာထိုင်ပြီးတော့စဉ်းစားကြည့်ဘယ်နဲ့စဉ်းစားလဲဆိုတော့တစုံတရာမြင်ပျက်စီးလို့သိဆုံးလို့ဓမ္မမဟုတ်တက်မဲ့အရာတွေတစုံတစ်ခုပျက်စီးလို့တက်ရှိကြတယ်တစုံတရာပျက်စီးလို့ငါစိတ်ထဲမှာဝမ်းနည်းမဲ့သဘောကူးဆင်းမဲ့သဘောများရှိလားလို့သူကသူပြန်စဉ်းစားကြည့်တယ်တဲ့အရှင်မြတ်ကြီးကဘယ်သူတွေဘယ်လိုပဲပျက်စီးပျက်စီးဘာတွေဘယ်လိုပဲပျက်စီးပျက်စီးငါမှစိုးရိမ်တာတွေပူဆွေးတာတွေဘာမှဖြစ်เสียအကြောင်းမရှိတော့ဘူးလို့ငါမြင်နေတဲ့သူကသူပြောတာနော်အဲ့လိုပြောတော့ရှင်အနန္ဒာကထမေးတာရှင်အနန္ဒာဆိုတာသိတဲ့သူသိပါတယ်အင်္ဂဒါဆွမ်းထက်တဲ့ပုဂ္ဂိုလ်နော်ဟင်ရှင်အနန္ဒာကဘယ်လိုမေးလဲဆိုတော့အရှင်မယားတဲ့မြတ်စွာဘုရားရဲ့ပျက်စီးခြင်းကြောင့်တော်မှအရှင်ဘုရားမှာပူဆွေးခြင်းဝမ်းနည်းခြင်းမဖြစ်နိုင်ဘူးလားတဲ့ဘုရားအတန်ဘုအကြီးဆုံးလေအဲ့လိုဘုရားလိုပုဂ္ဂိုလ်တူကြီးပျက်စီးသွားတာတောင်မှပျက်စီးခဲ့မယ်ဆိုရင်တောင်မှအရှင်ဘုရားမှာဝန်နေခြင်းပူဆွေးခြင်းဆိုတာမဖြစ်နိုင်ဘူးလားလို့မေးတာဒါသူစင်မကသူ့မှာအဲ့ဒီမေးတာဟာနောက်ွယ်မှာသူ့အတွေးတွေရှိမယ်လို့မှန်းလို့ရတယ်နော်ကျန်တာတွေပျက်စီးတာဆိုတာတော့ဝန်နေကြမရှိပါဘူးဘုရားပျက်စီးသွားမယ်ဆိုရင်တော့ဝန်နေကြပါပဲလို့တွေးမယ်ဆိုတွေးလို့မရဘူးလားအဲ့ဒါကြောင့်သူမေးတာဖြစ်မှာပေါ့အဲ့ဒီမှာရှင်သာရိပုတ္တရာကငါ့ကျင်နဲ့မြတ်စွာဘုရားပျက်စီးခြင်းဒီဟုသောအကြောင်းကြောင့်တော်မှငါမှာပူလောင်ခြင်းဆိုရင်မဖြစ်ပါဘူးတဲ့ဒါပေမဲ့ဘလောက်တော့ဖြစ်မလဲဆိုရင်ဩမြတ်စွာဘုရားမြန်မြန်ကွယ်ပြောက်သွားတယ်တကယ်လို့မြတ်စွာဘုရားလောကမှာအကြာကြီးများရှိမယ်ဆိုရင်ညာတော်တော်တတ္တဝါတွေဟာအကျိုးရှိကြလိမ့်မယ်လို့အဲ့ဒီလောက်လေးတော့ငါစဉ်းစားသိလိမ့်မယ်တဲ့မကောင်းဘူးလားကောင်းတယ်နော်ဘာဖြစ်လို့လဲဆိုတော့တဲ့သူကအကြောင်းပြတယ်ငါမှကြာမြင့်စွာသောကာလကပင်တဲ့ငါလို့ထင်တဲ့ဒိဋ္ဌိငါဥစ္စာလို့ဆွဲလန်းတဲ့ကဏငါတကားလို့ထောင်လွှားတဲ့မာနဒီတရားစိုးတွေလုံးဝမရှိတော့တာကိုငါသိတဲ့အတွက်ကြောင့်ဘေးရာတွေဘလို့ပဲပျက်စီးပျက်စီးအဆုံးဆုံးမြတ်စွာဘုရားပျက်စီးသွားတော့မှငါမှစိုးရိမ်ရင်ပူဆွေးခြင်းဆိုတာမဖြစ်နိုင်ဘူးတဲ့ဒါကြောင့်ပေးသက်ကောင်းသူတော်ကောင်းတို့ကိုယ်ဘဝရဲ့အကြောင်းကိုလည်းကိုသိရမယ်ကိုယ်စိတ်ရဲ့အကြောင်းကိုလည်းကိုသိရမယ်ကိုယ်စိတ်ကဘာလဲဆိုတော့ဆွဲလန်းတဲ့သဘောရှိတယ်ဘာကိုဆွဲလန်းနေဆိုတော့ကိုယ်ခန္ဓာကိုဆွဲလန်းနေကိုယ်ပိုင်နာတွေကိုဆွဲလန်းနေအဲ့ဒီအရာတွေရဲ့သဘောတဘာဝကလည်းပဲပျက်စီးသွားမယ်ဆိုတာကိုကြိုတင်သိရတယ်အဲ့ဒါလို့သိပြီးတော့ငါဆွဲလန်းတဲ့အရာတွေဟာပျက်စီးတတ်တဲ့အရာတွေငါတေချာပေါ့အဲ့ဒီအချိန်မှာတေချာပေါ့မှာသင်ရင်းမှာဒါကြောင့်ပျက်စီးမှုဆိုတာကိုစဉ်းစားပြီးတော့ဆွဲလန်းမမောခြင်းဆိုတာကိုတတ်နိုင်တယ်မြတ်ငါရှားပါအောင်လှုပ်ထားမှာပျက်စီးလာတဲ့အချိန်မှာငါတက်တာခွင့်ရမယ်လို့ဒီအချက်ကိုအရေးတကြီးကြိုတင်ပြီးတော့စဉ်းစားထားရမယ်ဟုတ်လားဒီကမိုက်များဒီကမှာတို့ဦးဇင်းတို့ခန္ဓာတွေဟာပျက်စီးခြင်းနဲ့ဆုံးသတ်မှာနော်အေးအဲ့ဒီအချိန်ကအရေးကြီးဆုံးအချိန်ပဲအဲ့ဒီအချိန်ကအရေးကြီးဆုံးအချိန်ပဲဟုတ်လားအေးဒါကြောင့်ဒီကမှာပေါင်းသူတော်ကောင်းတို့အင်မတန်အရေးကြီးတဲ့ဒီစကားကိုတိတိကျကျစဉ်းစားပြီးတော့ဩမြတ်စွာဘုရားရဲ့အယူဝါဒဆိုတာဒါပါလားလို့နားလေရမယ်ဟုတ်လားအဲ့တော့ဆွဲလန်းခြင်းမမောခြင်းနေဖို့ဖေရှားဖို့ဆိုတဲ့ဥဒိကျနဲ့တရားတွေကိုဟောတာနော်မြတ်စွာဘုရားကအဲ့ဒါကိုနေခြင်းနဲ့ဖေရှားခြင်းနဲ့ဆိုရင်ဘာလို့ရမှာလဲဆိုတော့အမှန်တိုင်းမြင်မှုပဲခုနကမြတ်စွာဘုရားပေးထားတဲ့နည်းလေးရှိတယ်နော်ဒီခန္ဓာတည်းဟူသောလောကကိုကြည့်ကြကုန်လို့ဆိုတာအဲ့ဒါဆွဲလန်းခြင်းနေဖို့အတွက်အဓိကလမ်းပဲနည်းလမ်းပဲဟုတ်လားဒီခန္ဓာကိုယ်ကိုဒီလောကရဲ့သဘောတဘာဝကိုအမှန်တိုင်းမြင်အောင်ဘာလို့ကြရမလဲကြည့်ကြရမယ်အဲ့ဒါကိုပဲသတိပဋ္ဌာန်တရားကျူစားတဲ့ဝိပဿနာကမ္မဋ္ဌာန်းစီရင်တဲ့မဂ်ကျင့်စပါးပွားများတယ်လို့ခေါ်တာပဲမဟုတ်လားအင်းအဲ့ဒါဦးဇင်းတို့ရဲ့တရားရဲ့ပထမပိုင်းအဲ့တော့သုံးတယောက်ကမေးခဲ့မယ်ကိုကိုတိုင်လည်းတွေးကြည့်မယ်ဆိုရင်အဖြေရှင်းသွားပြီနော်မြတ်စွာဘုရားဒီ ဘာအယူဝါဒရှိတယ်လဲလို့မေးရင်အလိုဆန္ဒတွေကိုဖေရှားခြင်းဟောကြားတဲ့ဝါဒရှိတယ်လို့ဖြစ်တဲ့ပါဠိနောက်ဟာဒီတော့ထပ်မပြောတော့ဘူးသေတာပေါင်းသူတော်ကောင်တို့တရားထက်ရှိတယ်လဲလဲဖြစ်နေနော်အင်းဒါကြောင့်တရားရဲ့ပထမပိုင်းမြတ်ဗုဒ္ဓဤဝါဒနှင့်ရှင်းမွန်ခြင်းနှမျိုးရှင်းမွန်ခြင်းနှမျိုးကိုဆက်ပြီးတော့ပြောရအောင်အဲ့ဒီရှင်းမွန်ခြင်းနှမျိုးကိုလည်းပဲရှင်သာရိပုတ္တရာကိုတော်မြတ်ကြီးပြောတာပါပဲအဲ့ဒါကြတော့သူကဒီယဟန်တော်တွေကိုတိုက်ရိုက်ပြောတယ်နော်ညစွာဘုရားရဲ့ရှင်းမွန်ခြင်းနှမျိုးနံပါတ်1ရှင်းမွန်ခြင်းကအကုသိုလ်တရားတွေဖယ်ရှားနိုင်တယ်ဆိုရင်ညစွာဘုရားရှင်းမွန်တယ်ဒါတည်းရဲ့ဥယျာဉ်ကကြိုပြီးတော့ပြောလိုက်ပြီအကုသိုလ်တရားတွေဖယ်ရှားနိုင်မယ်ဆိုရင်ဗာလေညစွာဘုရားရှင်းမွန်တယ်နံပါတ်ကုသိုလ်တရားတွေပြည့်စုံအောင်ကြိုးစားနိုင်မယ်ဆိုရင်မြတ်စွာဘုရားရှင်းမွတ်တယ်အဲ့ဒါဘုရားရှင်းမွတ်ခြင်းနှမျိုးကအဲ့ဒါပဲနော်အကုသိုလ်တွေကိုဖယ်နိုင်မယ်ဆိုရင်ရှင်းမွတ်တယ်ကုသိုလ်တွေကိုပြည့်စုံအောင်လုပ်နိုင်မယ်ဆိုရင်ရှင်းမွတ်တယ်အဲ့ဒါကိုရှင်သာတိဗုဒ္ဓတာဘေပုံစံကလေးနဲ့ချင်းကပ်ပြီးတော့ပြောထားတယ်ဆိုတာကသိဝင်စားရကောင်းတယ်နော်တလုံးချင်းကလေးဒီကနေ့တရားကတော့ဒီနေ့ဝိဓုဇလန်းနေလည်းသိပါမှာမဟုတ်ဘူးเนาะဒါပေမဲ့ဒီပါဠိတော်လေးတွေကိုပါစာဥစဉ်ကသဘောကျတာဟုတ်လားအင်းပထမမြတ်စွာဘုရားရှင်းမွန်းတဲ့အကုသိုလ်တွေဖယ်ရှားခြင်းကိုမြတ်စွာဘုရားရှင်းမွန်းတယ်ဆိုတာလေးကိုရှင်သာရိပုတ္တရာကိုရမြတ်ကြီးဘယ်လိုအမိန့်ရှိလဲဆိုတော့အာဟုသောငါရှင်တို့အာဟုသောငါရှင်တို့စသင်ပြတော်ကအကုသလင်ဓမ္မေအကုသိုလ်တရားတို့ကိုဥပါတံပိစ္ဆာပြည့်စုံစေ၍ဝိဟာရတော်နေသောပုဂ္ဂိုလ်ဤဒိဋ္ဌိဝဓမေမျက်မှောက်ဘဝ၌တော်လေဒုက္ခဒုက္ခချမ်းသာသောသဘောရှိသည်အဝိကာတော်ကိုစိတ်ခြင်းရခြင်းမရှိသည်အနုပါယတော်ကိုစိတ်ခြင်းမခြင်းမရှိသည်အပရိလာဟောတကိုယ်လုံးလောင်းမြဲခြင်းမရှိသည်အဘဝိတာအကယ်၍ခြင်းများအံကာယတခန္ဓာကိုယ်ဤပေရာပျက်စီးခြင်းကြောင့်ပရမရဏသကွယ်တော်ဒီမှနောက်ကာလ၌လဲသူကတိန်ကောင်းတဲ့ဘုံဘဝဘုံဌာနကိုပါတိခင်ခအလိုရှိအပ်သည့်အဘဝိတအကယ်၍ပြင်ညာဘဂဝါမြတ်စွာဘုရားသည်အကုသလနန္ဒမနာအကုသိုလ်တရားတို့ဤပဟာဏပေရှားခြင်းကိုနဝန္နီယရှင်းမွမ်းတော်မမူရာသူကဘယ်ကစပြောလဲဆိုတော့ငါရှင်တို့တဲ့တကယ်လူများတိတိတကယ်လူများဆိုတဲ့စကားလေးကိုမှတ်ထားနော်တကယ်လို့များအကုသိုလ်တရားတွေဟာနေခြင်းဒီပစ္စုပ္ပန်အခိုက်အတန့်နေခြင်းဒီဘဝမှာနော်ချမ်းသာမေစိတ်တည်တတ်တာမေဟုတ်လားအေးအေးချမ်းချမ်းရှိမေပစ္စုပ္ပန်မှာလည်းချမ်းသာမေသိပြီးတဲ့နောက်မှာလည်းပဲကောင်းတဲ့ဘဝကိုရောက်မယ်အဲ့ဒါလို့အကုသိုလ်တရားတွေဟာတကယ်လို့များဒီဘဝလည်းချမ်းသာမေနောက်ဘဝလည်းကောင်းတဲ့ဘဝကိုရောက်မေဆိုလို့ရှိရင်တဲ့အဲ့ဒီအကုသိုလ်တရားတွေဒီလောက်ကောင်းနေမှတော့အဲ့ဒီအကုသိုလ်တရားတွေပယ်ရှားခြင်းကိုမြတ်စွာဘုရားရှင်းမွမ်းတော်မမူလေရာတဲ့ဟောဒါလေးကိုသူကအရင်ပြောမှအကုသိုလ်တရားတွေရဲ့ဆင်းရဲစေနိုင်တဲ့အကြောင်းကိုပေါ်လွင်စေခြင်းလို့အရှင်မြတ်ကြီးကအဲ့လိုစပြောတာနော်ပြန်ပြောမယ်နော်အကုသိုလ်တရားတွေဟာတကယ်လို့များပစ္စုပန်လဲစိတ်ချမ်းသာကိုယ်ချမ်းသာနဲ့ကြည်ကြည်လင်လင်တက်တောင့်တက်တာရှိမင်းဟုတ်လားတန်တရားမှာလေးပင်ကောင်းတဲ့ဘဝတွေကိုရမယ်ဆိုရင်အကုသိုလ်တရားတွေကိုပယ်ရှားတဲ့နေရာမှာမြတ်စွာဘုရားပဲချီးမွမ်းမှမလဲတဲ့ဒီလောက်ကောင်းနေတာပယ်ရှားမလို့ဘူးလေဆိုလိုတာကဟုတ်လားအခုတော့အဲ့လိုမဟုတ်ဘူးတဲ့အာယတမန္တနာအာဟုသောငါရှင်တို့ယတမသာခောအရှင်ညောင်းကအကုသလေဓမ္မေအကုသတို့ကိုဥပါဒံပိစ္ဆာပြည့်စုံစေ၍ဝိဟာရတော်နေထိုင်သောပုဂ္ဂိုလ်၏ဒိဋ္ဌိစေဝဓမ္မေမျက်မှောက်ဘဝ၌လည်းပဲဒုက္ခဆင်းရဲခြင်းသဘောရှိသောသဝိကာတော်ကိုစိတ်ဆင်းရဲခြင်းနဲ့တကားဖြစ်သောသဥပါယသောပြင်းစွာပင်ပန်းခြင်းနဲ့တကားဖြစ်သောသပရိလာဟောတကိုယ်လုံးလောင်းမြိုက်ခြင်းနဲ့တကားဖြစ်သောနေထိုင်ဝိဟာရောနေထိုင်ရခြင်းသည်ဟောတိဖြစ်၏ကာယတခန္ဓာကိုယ်ဤဘေဒပျက်စီးခြင်းကြောင့်ပရမရဏသတေလုံးသည်မှနောက်ကာလ၌လေဒုက္ခတင်မကောင်းတဲ့ဘုံဘဝဘုံဌာနကိုပါတိခင်ခါရအကုန်၏တသမာထိုကြောင့်ဘဂဝါမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသည်အကုသလနန္ဒမနာအကုသိုလ်တရားတို့၏ပဟာနံပေရှားခြင်းကိုဝန်ဒီသည့်ရှင်းမွမ်းတော်မူ၏တလုံးချင်းကိုတော်တော်ကောင်းတယ်လို့ထင်တယ်နော် အခုတော့တဲ့အကုသိုလ်တရားတွေဟာပြစ္ဆုတ်ပါမှာလည်းပဲအင်မတန်ဆင်းရဲတယ်ဟုတ်လားဘယ်လိုဆင်းရဲလဲဆိုတော့သူကလေးလုံးတော့ပြောတယ်ဗျာနော်အကုသိုလ်တရားတွေနဲ့လာနေမယ်ဆိုရင်တဲ့ဒိဋ္ဌိစီဝတံဒီအခုနေနေတဲ့အခိုက်အတန့်နေနေရတဲ့ဒီဘဝမှာကိုပဲဒုက္ခဆင်းရဲတဲ့ဘယ်ပုံစံဆင်းရဲလဲဆိုတော့အသေးလေးဆက်ပြောတယ်နော်ဘယ်ပုံစံဆင်းရဲလဲဆိုတော့ပဝိကာတော်လေကိုရောစိတ်ရောဆင်းရဲတယ်အကုသိုလ်စိတ်တွေအကုသိုလ်တွေရှိမဲ့ဆိုရင်ဟုတ်လားအေးပဥပါယတော်ပြင်းစွာပင်ပန်းနေတယ်အကုသိုလ်ကကြီးရင်ကြီးသလောက်ပေါ့နော်အကုသိုလ်ကြီးရင်ကြီးသလောက်ပြင်းစွာပင်ပန်းနေပပရိလာဟောဒီကိုယ်လုံးမိချို့ခံထားရတယ်လို့မျိုးလောင်မြိုက်နေမယ်တဲ့အဲ့တော့ထိပြောရနော်ဒါဒါပြစ္ဆုတ်ပါမှာဆင်းရဲခြင်းကိုမြတ်စွာဘုရားလေးလုံးပြောတာဟုတ်လားအေးအကုသိုလ်တရားတွေနဲ့လားပြည့်စုံမယ်ဆိုရင်ဒုက္ခဆင်းရဲမယ်တဝိကာတော့ကိုရောစိတ်ရောဆင်းရဲမယ်တဥပါယတော့ပြင်းပြင်းထန်ထန်ပူလောင်မယ်တပရိလာဟောဒီကိုယ်လုံးလောင်မြိုက်ထားတယ်လို့ဖြစ်နေမယ်တဲ့ဒါနဲ့လားဆိုတော့ဒီခန္ဓာကိုယ်ကြီးပြည့်စည်လို့တည်တဲ့အခါမှာလည်းပင်ဒုက္ကတိမကောင်းတဲ့ဘဝကိုပါတိကင်ခာရအပ်တယ်တဲ့နော်အဲ့ဒါလို့အခုလည်းမကောင်းနောင်လည်းမကောင်းတဲ့အတွေ့အကြုံအင်မတန်ဆိုးတဲ့အတွေ့အကြုံအဲ့ဒီအကုသိုလ်တရားတွေကိုပယ်နိုင်ရင်ပယ်နိုင်တယ်လို့မြတ်စွာဘုရားကရှင်းမွမ်းပါတယ်တဲ့ဟုတ်လားဒါကြောင့်တရားမပေါင်းသူတော်ကောင်းတို့နော်ပြစ္ဆုတ်ပါလဲဆင်းရဲစေသောတန်တရားလဲဆင်းရဲစေသောကိုယ်ဘဝအတွက်အင်မတန်ကြောက်เสียကောင်းတဲ့အန္တရာယ်ကြီးတဲ့အရာဟာဘာလဲလို့မေးလို့ရှိရင်အကုသိုလ်တရားတွေပဲလို့နားလည်ရတယ်အကုသိုလ်ကလည်းအကျဉ်းချင်းအဖြစ်စိတ်ထဲမှာဖြစ်တဲ့အကုသိုလ်နှုတ်ပေါ်မှာဖြစ်တဲ့အကုသိုလ်လက်ပေါ်မှာဖြစ်တဲ့အကုသိုလ်လို့ကံသုံးပါမရှိဘူးလားရှိတယ်နော်အကုသိုလ်ရဲ့နေကအခြေကြီးနောက်တန်နေခိုးနေမှာအကုသိုလ်လို့မအောင်မင်းနဲ့ယုံရင်ကြံထန်တဲ့ဇာတိလိမ့်လေတဲ့ဇာတိပြောနေမှာအကုသိုလ်လို့မအောင်မင်းနဲ့စိတ်ထဲမှာမကြည်လည်တာတွေဖြစ်နေတယ်မမောမှုတွေဖြစ်နေတယ်မာနတွေမနာလိုမှုတွေဝန်တုံမှုတွေဒါတွေရှိနေမယ်ဆိုရင်လည်းဒါပါလေအကုသိုလ်ပဲအဲ့တော့အဲ့ဒီအကုသိုလ်တရားတွေဆိုတာအခုအရှင်မြတ်ကြီးကပြောတယ်နော်ပြစ္ဆုတ်ပါလဲဆင်းရဲတယ်တန်လျာလည်းမကောင်းတဲ့ဘဝကိုရှာတတ်တယ်ဒါကြောင့်အဲ့ဒါလိုအပြစ်တွေရှိတဲ့အတွက်ကြောင့်အကုသိုလ်ကိုဖယ်ရှားနိုင်ရင်ဖယ်ရှားနိုင်တဲ့လောက်မြတ်စွာဘုရားရှင်းမွားပါတယ်တဲ့အဲ့ဒါပထမရှင်းမွန်းခြင်းတော့နော်အေးသူပြောတာလေးကဖြည့်ရအောင်ပြောတာနော်အကုသိုလ်တွေဟာတကယ်လို့များပြစ္ဆုတ်ပါလဲချမ်းသာတယ်တန်တရာလဲကောင်းတဲ့ဘဝရခဲ့ပဲဆိုရင်အကုသိုလ်ပဲရှားခြင်းကိုမြတ်စွာဘုရားရှင်းမွန်းပါအခုတော့အဲ့ဒါလို့ဟုတ်သလားမဟုတ်ဘူးအကုသိုလ်တရားတွေဖြစ်မိရင်ပြစ္ဆုတ်ပါမှလဲဆင်းရဲပူလောင်ရတယ်တန်တရာမှလဲမကောင်းတဲ့ဘဝတွေကိုရတယ်ဒါကြောင့်အကုသိုလ်တွေဟာမကောင်းတဲ့အတွက်ကြောင့်အဲ့ဒီတရားတွေကိုပယ်နိုင်ရင်မြတ်စွာဘုရားချီးမွမ်းပါလေတဲ့။တပည့်အားချီးမွမ်းခံရတဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကြိုးစားခြင်းနဲ့စိတ်ရှိအောင်ဒါဦးဇင်းတို့ပြောကြည့်တာဟုတ်လား?မှန်ပါဗျာ။ဟုတ်။ဆရာတော်ဥပုပ်ပြောတဲ့စကားလေးလည်းကြားဖို့တယ်မဟုတ်လား?ဟင်?ဘယ်သူကဲ့ရဲ့ရဲ့ဆရာမကဲ့ရဲ့အောင်နေချီးမွမ်းခြင်းကဲ့ရဲ့ခြင်းဆိုတာဆန့်ကျင်ဘက်ပဲမဟုတ်လား?တကယ်လို့အကုသိုလ်တရားတွေကိုပယ်နိုင်တာကိုမြတ်စွာဘုရားကချီးမွမ်းတယ်ဆိုတော့အကုသိုလ်တရားတွေကိုမပယ်နိုင်ဘူးဆိုရင်တော့မလုပ်မလဲ?ကဲ့ရဲ့မှာပေါ့။ဟုတ်လားအကုသိုလ်တရားတွေမပြေနိုင်ဘူးဆိုရင်ကဲရမှာပေါ့အေးအဲ့ဒါကလည်းဆန့်ကျင်ဘက်တွေးဖို့ပေါ့ဟုတ်လားအေးအဲ့တော့မြတ်စွာဘုရားရဲ့ပထမရှင်းမွန်ခြင်းအကုသိုလ်တွေကိုဖယ်ရှားနိုင်ခြင်းကိုမြတ်စွာဘုရားရှင်းမွန်ပါလေကဲဒုတိယရှင်းမွန်ခြင်းကခုနကပြောခဲ့ပြီကုသိုလ်တရားတွေနဲ့ပြည့်စုံခြင်းကိုမြတ်စွာဘုရားရှင်းမွန်တယ်အဲ့ဒါကိုလည်းပဲအရှင်မြတ်ကြီးကဘယ်လိုပြောလဲဆိုတော့အာဟုသောငါရှင်တို့ကုသလေဓာမေကုသိုလ်တရားတို့၌ကုသလေဓာမေကုသိုလ်တရားတို့ကိုဥပါဒံပစ္စံပြည့်စုံစေ၍ဝိဟာရတော်နေသောပုဂ္ဂိုလ်ဤဒိဋ္ဌိစေဝဓမ္မေမျက်မှောက်ဘဝ၌တော်လေဒုက္ခဆင်းရဲသောသဘောရှိသောသဝိကံတော်ကိုစိတ်ဆင်းရဲခြင်းနဲ့တကားဖြစ်သောသဥပါယတော်ကျင်းစွာပင်ပန်းခြင်းနဲ့တကားဖြစ်သောသပရိလာဟောတကိုယ်လုံးလောင်မြိုက်ခြင်းနဲ့တကားဖြစ်သောဝိဟာရနေထိုင်ရခြင်းသည်အဘဝိတအကေရိဖြစ်냐အံကာယတခန္ဓာကိုယ်ဤဒေရာမျက်စိခြင်းကြောင့်ပရမရဏသကွဲတော်သည်မှနောက်ကာလ၌လည်းဒုက္ခတိမကောင်းသောဘုံဘဝဘုံဌာနကိုပါတိခင်ခာချအပ်သည်အဘဝိတအကေရိဖြစ်냐အံကုသလနံတမနာကုသိုလ်တရားတို့ဤဥပတံပဒံပြည့်စုံခြင်းကိုဘဂဝါမြတ်စွာဘုရားသည်နဝနေရချီးမွမ်းတော်မမူရာ ဒါကြတော့လည်းရှင်သာရိပုတ္တရာကဆန့်ကျင်ဘက်အဓိပ္ပာယ်လေးတွေကိုယူပြီးတော့ပြောတာငါရှင်တို့တကယ်လို့များတကယ်လို့များကုတုတရားတွေဟာဒီဘဝမှာလည်းပဲဆင်းရဲတယ်ဘူလောင်နေတကူလုံးလောင်မြိုက်ထားသလိုမသက်မသာဖြစ်နေတယ်ဒီပြီးတဲ့နောက်မှာလည်းပဲမကောင်းတဲ့ဘဝတွေကိုရခဲ့မယ်ဆိုလို့ရှိတယ်ဒီကုတုတရားတွေနဲ့ပြည့်စုံခြင်းကိုမြတ်စွာဘုရားပဲရှင်းမွားမှာမလဲတဲ့ဟုတ်လား ဆိုလိုတာကကုသိုလ်တရားတွေဟာအခုလည်းပဲဆင်းရဲတယ်။နောင်လည်းပဲမကောင်းတဲ့ဘဝကိုပို့မယ်ဆိုရင်ဒီကုသိုလ်တရားတွေပြည့်စုံနေလို့အချိန်ကြီးပဲလေဟုတ်လား။ဒါကြောင့်မြတ်စွာဘုရားကကုသိုလ်တရားဟာတကယ်လို့များအခုလည်းမကောင်းဘူး။နောင်လည်းမကောင်းဘူးဆိုရင်ကုသိုလ်တရားနဲ့ပြည့်စုံခြင်းကိုဘာရှိမွားစရာအကြောင်းမှမရှိပါဘူးတဲ့။အခုတော့အဲ့ဒါလို့မဟုတ်ဘူး။အဲ့ဒါလို့မဟုတ်ခဲ့ဘူးနော်။ ဥဒလိတံေကုသိုလ်တရားတို့ကိုဥပါဒံမိစ္ဆာပြည့်စုံစေ၍ဝိဟာရတော်နေသောပုဂ္ဂိုလ်ဤဒိဋ္ဌိစေဝါဒံေမျက်မှောက်ဘဝ၌လည်းပဲသူခေါ်ချမ်းသာသောသဘောရှိသည်အဝိကံတော်ကိုစိတ်နှစ်ပါးဆင်းရဲခြင်းမရှိသည်ပဥပါယတော်အဥပါယတော်အနုပါယတော်ကိုစိတ်ပင်မနှင့်မရှိသည်အပရိလာဟောတကိုယ်လုံးလောင်ရခြင်းမရှိသည် ဟောတိရှိ၏ကာယနာခန္ဓာကိုယ်ကြီး၏ဒေသံပြည့်စည်ခြင်းကြောင့်ပရမရဏာသကွယ်လွန်သည့်မှနောက်ကာလ၌လည်းသူကတိကောင်းတဲ့ဘုံဘဝဘုံဌာနကိုပါဠိကင်ခါရအကုန်၏တတ္တမထုရဘဂဝါဘုံတော်ကြီးတော်မူသောမြတ်စွာဘုရားသည်ကုသလနာဓမ္မနာကုသိုလ်တရားတို့ရဲ့ဥပသမ္ပဒံကြီးစုံခြင်းကိုဝန်နေသည့်ရှင်းမွမ်းတော်မူသည်တကယ်ဆင်စစ်တော့ကုသိုလ်တရားတွေဟာ အခုလည်းပဲပြစုံမှာဘဝမှာလည်းပဲချမ်းသာတယ်ကိုယ်စိတ်ချမ်းသာတယ်ပြန်မှန်းရင်မရှိဘူးလောင်မြိုင်းမှုမရှိဘူးနေရာနေရာတော့တတ်တာတဲ့သဘောရှိတယ်ဟုတ်လားပြစုံမှာလည်းကောင်းတယ်ပေါ့နော်တန်လျာမှာလည်းပဲအေးကောင်းတဲ့ဘဝတွေကိုရရှိနိုင်တဲ့အတွက်ကြောင့်ကုသိုလ်တရားတို့နဲ့ပြည့်စုံခြင်းကိုမြတ်စွာဘုရားရှင်းမွားပါတယ်တဲ့ပြောပုံကလေးမကောင်းဘူးလားကောင်းတယ် ကုသိုလ်တရားတွေဟာတကယ်လို့များဒီဘဝလည်းမကောင်းဘူးနောက်ဘဝလည်းမကောင်းဘူးဆိုရင်ကုသိုလ်နဲ့ပြည့်စုံခြင်းကိုရှင်းမွားစရာအကြောင်းမရှိပါဘူးဒီလိုပြောတာဟုတ်လားအခုတော့အဲ့ဒါလို့မဟုတ်ဘူးကုသိုလ်တရားတွေနဲ့ပြည့်စုံခြင်းပဲဆိုရင်အခုလည်းချမ်းသာတယ်နောင်လည်းကောင်းတယ်ဒါကြောင့်ကုသိုလ်တရားတွေနဲ့ပြည့်စုံခြင်းကိုမြတ်စွာဘုရားရှင်းမွားပါတယ်လို့ဒါဖေယရဲ့ပါလေဒုတိယရှင်းမွားခြင်းဟုတ် ဆိုလာနေတယ်ဆိုလာနေအရာတွေကလည်းတေချာပေါ့ဖြစ်စီနေတေချာပေါ့လဲဆိုလာနေတေချာပေါ့လဲဖြစ်စီနေဒါကြောင့်တေချာပေါ့လဲဆင်းရဲကြရလိမ့်မယ်အဲ့ဒီပြဿနာအဲ့ဒီကိစ္စကိုပေါ်မတွေးသင်ပါဘူးဟုတ်လားအေးအဲ့ဒီအပိုင်းလေးအရေးကြီးတာပဲနော်အေးအခုဆက်ပြီးတော့ပြောတဲ့ချီးမွမ်းခြင်းနှမျိုးကလည်းပဲမြတ်စွာဘုရားရဲ့အခြေခံကြားတဲ့တရားတွေကိုပြောလို့မရဘူးလားရတယ်ဘာတွေကိုချီးမွမ်းလဲအကုသ ပေးတာပေါင်းသူတော်ကောင်းတွေကိုဦးဇင်းတို့မြတ်စွာဘုရားရဲ့အယူဝါဒအနှစ်ချုပ်ရဲ့ချီးမွမ်းရဲ့နှမျိုးရဲ့ကိုပြောပြီးပြီနော်အေးအဲ့ဒီမှာနေဟုတ်အနေနဲ့ဘာပြောခြင်းလဲဆိုတော့အကုသိုလ်တို့ရဲ့ဖေရှားခြင်းကုသိုလ်တရားတွေရဲ့နေခြေဘုံကုသိုလ်တရားတွေရဲ့နေခြေဘုံကိုပြောပြီးတော့အကုသိုလ်နေပြီးတော့ကုသိုလ်များအောင်ဘေပုံစံကြိုးစားမလဲဆိုတဲ့ တရားရဲ့မိဂုံးပိုင်းကလေးပေါ့နော်အေးအဲ့တော့အကုသိုလ်အကုသိုလ်ကုသိုလ်ကုသိုလ်အကုသိုလ်နဲ့ပတ်သက်ပြီးတော့ကုသိုလ်နဲ့ပတ်သက်ပြီးတော့ပေးတဲ့ပေါင်းသူတော်ကောင်းတို့ခြေပြပြက်မြတ်တိထားတဲ့ဟုတ်လားအေးဒီနေပေဘလောက်ခြေကလေးဆိုတာဦးဇင်းတို့ဟောမဟာဝကတန်ရုပ်ပါဠိတော်မှာတတိပဌာနတန်ရုပ်ထဲမှာမြတ်စွာဘုရားဟောထားတာလေးတစ်ခုရှိတယ်စစ်သားတို့တဲ့အကုသိုလ်အကုသိုလ်တို့ မှန်မှန်ကန်ကန်ကောင်းကောင်းမွန်မွန်ပြောခြင်းလေဆိုလို့ရှိရင်နိဝရဏတရား၅ပါးကိုသာပြောပါလေတဲ့ဟုတ်လားအကုသိုလ်လို့မိမိစုတ်ကထွက်လိုက်ပြီးစကားလေးတခွန်းအဲ့ဒီစကားကိုကောင်းကောင်းမွန်မွန်ပြောလိုက်ခြင်းလေဆိုလို့ရှိရင်ဘယ်တရားတွေကိုပြောရမလဲနိဝရဏတရားတွေကိုပြောပါနိဝရဏတရား၅ပါးဟာ တတ်တအကုသိုလ်တရားပဲတဲ့အဲ့ဒီတတ်တဆိုတဲ့စကားလေးပါကေဝလနော်တခြားဘာမှမပြောဘူးနော်အကုသိုလ်လို့ပြောခြင်းရယ်និဝရဏတရား၅ပါးကိုပြောပါအဲ့ဒီនិဝရဏတရား၅ပါးဟာတတ်တသောအကုသိုလ်တရားတွေပါတဲ့ဟုတ်လားအဲ့တော့အဲ့ဒီនិဝရဏတရား၅ပါးကဘာတွေတုံးဆိုတော့ပိဋကတ်တို့သိတယ်နော်အကုသိုလ်ရဲ့နယ်ပယ်ဘလောက်ကျေတယ်လဲဆိုတာကိုဦးဇင်းတို့ပြောနေတာဟုတ်လားဟင်းကာမိစ္ဆန္ဒនិဝရဏနော်ကာမဂုဏ်အာယုန်တွေရဲ့အပေါ်မှာအလိုဆန္ဒတွေရောက်နေတာဟုတ်လားပြီးတော့ဖြာပါဒនិဝရဏစိတ်ထဲမှာမကျေနပ်မှုတွေအလိုမကျမ်းမှုတွေဖြစ်နေတာဟုတ်လားနောက်ဌိနာမိတ္တនិဝရဏစိတ်ရဲ့ထိုင်မင်းကြီးခြင်းပေါ့ဟုတ်လားဒီနောက်ပြီးတော့ပါလေဥဒိစ္စကုတ်ကုတ်စာនិဝရဏပြန့်လွင့်ခြင်းပူပန်ခြင်းပူပန်ခြင်းကပြုပြီးသားအကုသိုလ်တွေနဲ့ပတ်သက်ပြီးတော့အပြုဝါဒိတဲ့အကုသိုလ်တွေနဲ့ပတ်သက်ပြီးတော့တွေးတောပြီးတော့ပူပန်နေတာဟုတ်လားအေးပြန့်လွင့်ခြင်းပူပန်ခြင်းဆိုတဲ့ဥဒိစ္စကုတ်ကုတ်စာပြီးတော့ပါလေဝီစီကိစ္စတရားတရားသံသာယရဏမြေသုံးပါးနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဒုလောဒုလောတွေးတောပြီးတော့တန်လျာတွေကြီးနေတာအေးအဲ့ဒီនិဝရဏတရား၅ပါးဒီတက်တက်တော့ပါတဲ့တော့အကုသိုလ်တရားပါတဲ့အကုသိုလ်လို့ပြောခြင်းနဲ့និဝရဏတရား၅ပါးကိုပြောရမယ်အဲ့တော့အကုသိုလ်ရဲ့နေကျေပုံကလေးကိုဦးဇင်းတို့ပြောနေတာနော်ဒီကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ဆိုတာတွေလည်းအကုသိုလ်ပဲမဟုတ်လားဒီအကုသိုလ်ပဲအေးဆက်ပြီးတော့မြတ်စွာဘုရားကပြောတယ်ဆိုတော့ကုသိုလ်ရဲ့နေဘလောက်ကျေတယ်လဲဆိုကုသိုလ်ကုသိုလ်လို့မှန်မှန်ကန်ကန်ကောင်းကောင်းမွန်မွန်ပြောခြင်းနဲ့ဆိုလို့ရှိရင်တိပ္ပတံတရား၄ပါးကိုပြောပါတဲ့ဟုတ်နော်ကုသိုလ်လို့ကောင်းကောင်းမွန်မွန်ပြောခြင်းနဲ့ဆိုရင်ဘယ်တရားတွေကိုပြောရမလဲတိပ္ပတံတရား၄ပါးကိုပြောရမယ်တိပ္ပတံတရား၄ပါးဒီတသက်ကုသိုလ်တရားပဲတဲ့အင်မတန်ဖြူစင်တဲ့တသက်ကုသိုလ်တရားဟုတ်လားတိပ္ပတံတရား၄ပါးဒီတသက်ကုသိုလ်တရားအဲ့ဒီတိပ္ပတံတရား၄ပါးကဘာတွေလဲဆိုတော့ကာယ ानु ပသနာတိပ္ပတံဝေဒနာ ानु ပသနာတိပ္ပံစိတ်ဓာ ानु ပသနာတိပ္ပံဓမ္မ ानु ပသနာတိပ္ပံကာယ ानु ပသနာတိပ္ပံဆိုတာကခန္ဓာကိုယ်ရဲ့ရုပ်ပိုင်းဆိုင်ရာတွေကိုသဘောအမှန်ကိုအမှန်တိုင်းသိအောင်ဟုတ်လားရုပ်တရားကိုရုပ်တရားမျှတာပဲလို့သိအောင်ကြိုးစားနေတာဒီနေ့ဖြစ်တော့ဒီရုပ်တရားတို့ရဲ့အမြဲပုံရှင်းရဲပုံအနှစ်မရှိပုံကိုအမှန်တိုင်းမြင်အောင်ဖြည့်ပြီးတော့သိသိနေတဲ့တတိဥစည်းတဲ့သူတော်ကောင်းတရားအစုအဝေးကိုကာယ ानु ပသနာတတိပဋ္ဌာန်လို့မခေါ်ဘူးလားခေါ်တယ်နော်ဝေဒနာ ानु ပသနာတတိပဋ္ဌာန်ဆိုတာကတော့ခံစားချက်တွေရဲ့သဘောတဘာဝကိုအမှန်တိုင်းသိပြီးတော့နေတာဟုတ်လားခံစားမှုတွေဟာကောင်းတာပဲဖြစ်ဖြစ်ချိုးတာပဲဖြစ်ဖြစ်အကုန်လုံးပြီးဆုံးသွားတာရှိပဲဖြစ်ပေါ်လာတဲ့ကြောက်ွယ်သွားတယ်ဖြစ်ပေါ်လာတဲ့ကြောက်ွယ်သွားတယ်ဟုတ်လားဒီဖြစ်တဲ့အကြောင်းရှိနေသေးသမျှဖြစ်တာတွေကလည်းဆက်ဆက်မပြတ်ဖြစ်နေမှာပဲဖြစ်တိုင်းဖြစ်တိုင်းလည်းပဲကွယ်ပြောက်ကွယ်ကြောက်သွားတာကြီးပဲအဲ့ဒါလို့ဝေဒနာခံစားချက်တို့ရဲ့သဘောတဘာဝကိုအမှန်တိုင်းသိအောင်ကြိုးစားနေရင်ဝေဒနာဥပဒနာပฏิပဌာန်းနောက်မိမိတို့ရဲ့စိတ်ဓာတ်ဥပဒနာပฏิပဌာန်းဟုတ်လားဒီဆွဲလန်းတဲ့စိတ်တွေဖြစ်မယ်ဓမ္မမဟုတ်ရင်မဆွဲလန်းတဲ့စိတ်တွေဖြစ်မယ်ဟုတ်လားဒေါသတွေဖြစ်မဲ့သို့မဟုတ်ဒေါသရဲ့ဆန့်ကျင်မဲ့မေတ္တာတွေဖြစ်မဲ့အဲ့ဒီလိုမျိုးပေါ့နေကြတဲ့စိတ်တွေဖြစ်မဲ့မြင့်မြတ်တဲ့စိတ်တွေဖြစ်မဲ့ပြည်ငြိမ်တဲ့စိတ်တွေဖြစ်မဲ့ပြန့်လွင့်တဲ့စိတ်တွေဖြစ်မဲ့အမျိုးမျိုးစိတ်တွေဖြစ်နေတာမရှိဘူးလားဒီအဲ့ဒီစိတ်တွေကိုဖြစ်နေတာကိုဖြစ်နေတဲ့အတိုင်းအမှန်တိုင်းသိပြီးတော့စိတ်ရဲ့သဘောတဘာဝတွေကိုသိမြင်နားလည်ပြီးတော့နေမယ်ဆိုရင်စိတ်တာနုပဒနာပฏิပဋ္ဌာန်ဓမ္မနုပဒနာပฏิပဋ္ဌာန်ကြတော့နေကအင်မတန်ကြီးတယ်ဟုတ်လားသူကအင်မတန်နုံညံ့တဲ့သဘောလေးရှိတယ်။အဲ့ဒါလိုတတိပ္ပံတရားတွေကိုစူးစမ်းအထုတ်ရင်းနဲ့သိမြင်မှုတွေကပိုပြီးတော့ကြီးကျယ်လာတယ်၊ညာလာတယ်။ကိုယ့်ရဲ့စိတ်ထဲမှာမကာမဂုဏ်တွေကိုတန်းတားတဲ့သဘောဖြစ်ရင်လည်းသူဒါမှမဟုတ်အဲ့ဒါတွေကိုမတန်းတားဘူးဆိုတာကိုဖြစ်ရင်လည်းသူသိတယ်။ဟုတ်လား။និဝရဏတွေဖြစ်ရင်ဖြစ်တယ်လို့သိတယ်။မဖြစ်ရင်မဖြစ်ဘူးလို့သိတယ်။အဲ့ဒါလိုမဟုတ်ရင်လည်းဘယ်။အော်ငါတန်တယ်မှာတတိတွေ၊တမာတိတွေသိအားကောင်းနေတယ်လို့ဘုဇဉ်တရားတွေနဲ့ပတ်သက်ပြီးတော့ဖြစ်နေရင်လည်းဖြစ်နေတယ်လို့သိတယ်။အဲ့ဒါလိုကောင်းတာတွေမဖြစ်ဘူးဆိုရင်လည်းမဖြစ်ဘူးလို့သိတယ်။သူကအင်မတန်ကျေတယ်။နော်။ဓမ္မနုပဒနာပฏิပဌာန်ကိုဦးဇင်းတို့အကျေဖွင့်ဖို့အတွက်အချိန်အများကြီးယူရမယ်ဟုတ်လား။အဲ့တော့ဓမ္မနုပဒနာပฏิပဌာန်ဆိုတာကတော့သဘောတရားတွေကိုသိတာလို့အကျဉ်းချင်းပဲအဲ့လောက်တော့နားလည်ထားပေါ့နော်။အေးအဲ့ဒါလိုရှုပ်ဝေဒနာစိတ်ဓာဓမ္မဆိုတဲ့ဒီသဘောတရားတွေကိုအမှန်တိုင်းသိမြင်နားလည်ပြီးတော့နင်းနေတဲ့အခိုက်အတန့်မှာဒါတတိပဋ္ဌာန်တရား၄ပါးကိုရှုပွားနေတယ်။သ ပေါ်များနေတဲ့ကြိုးစားနေတဲ့လူမျိုးရဘူးလားအေးအဲ့ဒီတတိပဋ္ဌာန်တရား၄ပါးဒီကုသိုလ်တရားတွေတသက်ပါတဲ့ဟုတ်လားအေးဒါကြောင့်အကုသိုလ်တသက်ဆိုတာဘာလဲလို့မေးရင်နိဝရဏတရား၅ပါးကုသိုလ်တသက်ဟာဘာလဲလို့မေးရင်တတိပဋ္ဌာန်တရား၄ပါးဒါကြောင့်မိမိရဲ့စိတ်ထဲမှာပူလောင်မှုတွေခုနကတည်းကရှင်သာရိပုတ္တရာကိုရောမြတ်ကြီးပြောတယ်ပြစ္ဆုတ်ပါမှာလေ ရှင်ရေပူလောင်နေပင်မနေဒီလိုလုံးရှုပ်မြိုက်ထားတယ်လို့ဖြစ်နေတယ်ဟုတ်လားအေးတန်လျာမှာလည်းပဲမကောင်းတဲ့ဘဝတွေကိုပြည့်တတ်တယ်ဆိုတဲ့အကုသိုလ်တရားတွေနည်းနေတယ်ဆိုလို့ရှိရင်နိဝရဏတရားတွေနည်းအောင်ကြိုးစားဖို့ပေါ့ဆိုလိုတာကဟုတ်လားအေးပြစ္ဆုတ်ပါမှာလည်းပဲချမ်းသာတယ်သက်သာတယ်နေသာထိုင်သာရှိတယ်တန်လျာမှာလည်းပဲကောင်းတဲ့ဘဝတွေကိုရကျင်တယ်နောက်ဆုံးနိဗ္ဗာန်ချမ်းသာကိုပ ံဒီသာလည်းကုသိုလ်လို့ဆိုလိုတာမဟုတ်ဘူးနော်ဒီဒါနလည်းကုသိုလ်ပါပဲသီလလည်းကုသိုလ်ပါပဲမေတ္တာတွေဘုရားနုဒတိတွေလည်းကုသိုလ်ပါပဲသို့တော့ပိဋကပေါင်းသူတော်ဟောလို့ဘုဟုတ္တရှင်းပြန့်သေးခြင်းလို့မြတ်စွာဘုရားအဲ့ကလေးလေးဟောထားတာရှိတယ်ဆိုတာလေးကိုဦးဇင်းတို့ကပြောပြတာကုသိုလ်ကုသိုလ်လို့ကောင်းကောင်းမွန်မွန်ပြောခြင်းနဲ့ဆိုရင်တတိပဌံတရား၄ပါးကိုပြောရမယ်ဟုတ်လားတတိပဌံတရား၄ပါးသည်တသက်ကုသိုလ်တရားသာသနာတော်မှာအရှိအပါဆုံးနဲ့အဓိကအရာဆုံးတရားပေါ့နော်ဒါကြောင့်ဒါနလည်းပြုရမယ်သီလလည်းစောင့်တည်ရမယ်မေတ္တာတွေလည်းပွားများရမယ်တရားတရားတန်ခါရဲ့ဂုဏ်တွေကိုလည်းပင်တနည်းနည်းအောင်မေ့ရမယ်အေးအဲ့ဒါဒီထက်ပူပြီးတော့အရေးကြီးတာကမိမိဘဝမိမိခန္ဓာအကြောင်းနာလေပြီးတော့တတိပဌံတရားတွေဖြစ်အောင်ကြိုးစားဖို့စီကတော့အရေးအကြီးဆုံးပေါ့ဟုတ်လားသူဒီသာရင်သာသနာနဲ့တွေ့တဲ့အခါမှာသံဃာဝတ်ကလွတ်မြောက်ဖို့အတွက်အခြေခံကြတဲ့ပိဋကရဲ့လမ်းကြောင်းမှန်ကြီးမဟုတ်လားအင်းဒါနတို့သီလတို့သမာဓိတို့လည်းပဲသံဃာလွတ်ရေးအတွက်အထောက်အကူပေးပါတယ်အဲ့ဒါလည်းမသေးဘူးလို့မဆိုလိုဘူးနော်ဒီသံဃာဝတ်ရှင်ရဲ့ကိုလွမြောက်လို့တဲ့စိတ်နဲ့နိဗ္ဗာန်ကိုလိုချင်တဲ့စိတ်နဲ့ကုသိုလ်ကောင်းမှုပြုမယ်ဆိုရင်ဘယ်ကုသိုလ်မျိုးမဆိုနိဗ္ဗာန်ကိုအထောက်ပံ့ပေးနိုင်တာကြီးပါပဲဟုတ်လားအေးအဲ့ဒီတရားတွေထဲမှာတတိပဌံတရားကတော့ဘုရားအင်္ဂတန်ရှင်းမွားတဲ့တရားပါလို့သဘောပေါက်ပြီးတော့ဟုတ်လားအေးပြစ္ဆုတ်ပံလဲရှင်းရင်တန်လျာလဲမကောင်းတဲ့နေရာကိုပို့တက်တဲ့အကုသိုလ်တရားတွေကိုတော့ပယ်ရှားဖို့ကြိုးစားရမယ်ဒါဆိုရင်ဘုရားရှင်းမွားတာကိုခံတိုက်တယ်ဟုတ်လားပြစ္ဆုတ်ပါလဲချမ်းသာတန်လျာလဲကောင်းတဲ့ဘဝကိုပို့ပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာကိုအထောက်ပံ့ပြီးသို့မဟုတ်ဓာတ်တိုက်ပို့မယ်ကုသိုလ်တရားတွေကိုကြတော့ပြည့်စုံရင်ပြည့်စုံနှလုံးမြတ်စွာဘုရားရဲ့ချီးမွမ်းခြင်းကိုရမယ်ဆိုတဲ့အတိတ်ပဲပေါ့ဟုတ်လားအေးဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့ဒီကနေ့ဦးဇင်းတို့ပြောလိုက်တဲ့တရားအပိုင်းနှစ်ပိုင်းလုံးဒီလက်တွေ့စဉ်းစားပြီးတော့အကျင့်သုံးစရာတရားတွေပါဟုတ်လားပြန်ပြီးတော့အနှစ်ထုတ်ကြရအောင်နော်အေးဖះရဲ့အယူဝါဒအနှစ်ချုပ်ဟာဘာလဲလို့မေးရင်သန္ဓရာဂဆိုတဲ့တွေ့တာမဲ့မောခြင်းကိုဖះရှားဖို့ဟောကြားတဲ့ဝါဒပါဘယ်တရားတွေရဲ့အပေါ်မှာတွေ့တာမဲ့မောတာကိုဖះရမှာလဲခန္ဓာ၅ပါးဒုဝေဒနာပညာသင်္ခါရဝိညာဉ်ဘာအပြစ်ကိုမြင်လို့အဲ့ဒီတရားတွေကိုအဲ့ဒီတွေ့တာမဲ့မောခြင်းကိုဖះရှားခိုင်းတာလဲလို့မေးရင်ဒါတွေပြည့်စည်တဲ့အခါမှာသင်ရဲ့ဒုက္ခကြီးစွာတွေ့မှာကိုမြင်လို့အဲ့ဒီအဖြစ်တွေရှိလို့တွေ့တာမမောခြင်းကိုဖယ်ရမယ်လို့ခေါ်တာဟုတ်လားအေးတွေ့တာမမောမိရင်တော့အဲ့ဒါတွေဖြစ်ပြီးတဲ့အချိန်မှာအကြီးကျယ်သာဒုက္ခရောက်မှာပဲဒါသူလမ်းကြောင်းလျှောက်တော့သူပန်းနိုင်ရောက်မှာပေါ့ဟုတ်လားအေးဘယ်အကျိုးကိုမြင်လို့တွေ့တာမမောခြင်းကိုဖယ်ရတာလဲလို့မေးရင်ပျက်စီးလာတဲ့တနေ့မှာသက်သာခွင့်ရအောင်လို့ဒီနေ့အဖြစ်ရှင်ရဒုက္ခတွေမဖြစ်အောင်လို့ဟုတ်လားဒီဒါကြောင့်အဲ့ဒါကတော့မြတ်စွာဘုရားရဲ့အယူဝါဒနဲ့ချုပ်ပါဘုရားရဲ့ပွင့်ရှင်တို့တရားတွေကိုဖယ်ရှားခြင်းကိုရှင်းမွားပါတယ်ဘာဖြစ်လို့လဲအခုကောင်းနောင်လည်းမကောင်းတဲ့အတွက်ကြောင့်အကျယ်တရားမပြောတော့ဘူးနော်အင်းနောက်ဒုတိယရှင်းမွားတာကကုသိုလ်တရားတို့ရဲ့ပြည့်စုံခြင်းကိုရှင်းမွားပါတယ်ဘာဖြစ်လို့လဲအခုလဲချမ်းသာနောင်လဲကောင်းတဲ့အတွက်ကြောင့်ဟုတ်လားဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့ဘလို့ဆန္ဒတွေကိုတတ်နိုင်နေမြနေနိုင်နေမြနေအောင်ကြိုးစားနိုင်ရတဲ့သူတွေပါစီနောက်ပြီးတော့မြတ်စွာဘုရားရဲ့ရှင်းမွားခြင်းအဆက်မှန်ကိုရရှိကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုရင်းနဲ့မေတ္တာပို့ပြီးတော့ဦးဇင်းတို့ရဲ့တရား ยะสวะพะยะโหจาโหมูเกเตเทวะทะหะตุฏฐังโหนิกงชุจายะอังหุล่ะอืมปวาทุตัพพะมิงคะละระคันโตตัพพะเทวะทะตัพพะพุทธานุภาวีนะตระตุขีโหตุติปวาทุตัพพะมิงคะละระคันโตตัพพะเทวะทะตัพพะธัมมานุภาวีนะตระตุขีโหตุติ ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတေဝတာသဗ္ဗသံဃာနုဘာဝေနတရတုခီဘုံတုတိတေတုံမင်္ဂလတေယနာပိသဗ္ဗံသူတော်ကောင်းတို့သာသာအလုံးတော်တတဝါနန္ဒရူအားသဗ္ဗမင်္ဂလံလောကီလောကုတ္တရာကောင်းစုသမျှမင်္ဂလာဝါဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းသဗ္ဗတေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြနေကြဝန္တော်၌ ဤသို့ဤမှာစောင့်ကြနေကြဝန္တော်၌မိမိတို့သာသနာမိမိတို့ကိုယ်မှာစောင့်ကြနေကြဝန္တော်နာမြန္တာကောင်းတာပေါင်းတို့ဟာလည်းပဲဘေခန္တုကောင်းစွာမသိစောင့်ရှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓ မယ်လီရန်ဖူလီရန်နိဗ္ဗာန်ပရိယတေဟုဆိုသောသေရသောတရားတော်မြတ်တူရေဒီဘုဒ္ဓေသောအာနုဘောတော်တို့ရောက်၎င်းသဗ္ဗတံဃာနုဘာဝေနမေကတံလေးရောက်ပလတံလေးရောက်ဆိုသောရှင်တော်ရိယတံဃာရှင်မြတ်တို့နဲ့ကွာတိလဟုသမာဓိကုန်ပညာကုန်တို့နဲ့ပြည့်စုံသောမူကြတဲ့သမုဒိတံဃာရှင်ကောင်းရှင်မြတ်ပေါင်းတို့ရင်တကိုးတည်သောအာနုဘောတော်တို့ရောက်၎င်းတရားနေရောညပါဘေခါမဆိုင်ခြင်းရှိတိုင်းခြင်းရှိတိုင်း ทุกข์โกสิกนะพะจำมาชำนาญเห็นชี้ยาโกนี้บวชดูก้องสว่างมะเตยผิดต่อมุจะบาสิตะดี